to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်ဧပြီလ9ရက်နေ့တောက်ချန်နေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ပြတဲ့ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေပဲသူပြောပြပေးမှာပါဥရောပကော်မရှင်ဗွန်ဒယ်ဥက္ကဋ္ဌဖြစ်တဲ့ဗွန်ဒယ်လျန်ဟာတရုတ်တမရနဲ့ယူကရိန်းငြင်းရင်းရေးအတွက်ဆွေးနွေးခဲ့ပါတယ်လူခွင်ကောင်စီရဲ့ဆွေးနွေးဆုံးဖြတ်ချက်တွေကိုစစ်ကောင်စီကပယ်ချလိုက်ပါတယ်မြန်မာဘက်ကတိုက်ပွဲတွေကြောင့်ထိုင်းဘက်ထွက်ပြေးရသူကရက်ပေါင်းပိုင်းတွင်းမှာပဲ9000ကျော်သွားပါပြီကိုဗစ်အတွက်အရေးပေါ်ကာလသတ်မှတ်ချက်ကို WHO ကရုပ်သိမ်းတော့မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်တင်ကြီးထိုင်နေ
တရင်းနေပြီးမှာတော့ရှမ်းပြည်မြောက်ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲအခြေအနေကိုအရင်ဆုံးနှားဆင်ကြရမှာဖြစ်ပါတယ်
။ကျွန်တော်ဘက်ကလည်းထိုးစစ်ဟဲလောက်ခဲ့တာလေးရှိတယ်။ကာကွယ်ဘက်ကလည်းထိုးနေတယ်ရှိပါတယ်။တော်တော်စစ်အခြေအနေကတော့တော်တော်တင်းမာနေတဲ့အခြေအနေမျိုးတော့ဟောစစ်ဆုံးတရား
ကျင့်ကင်မှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။စစ်ကောင်စီကပြည်ရင်းဆောက်လုပ်ရေးကန်ထရိုက်လုပ်ငန်းရာချီပယ်ဖျက်မဲ့အစီအစဉ်အကြောင်းလေယာဉ်မြေတွေမှာတခြားသောစီးပွားရေးတွေပြောင်းလဲလာကြတဲ့အခြေအနေစတဲ့သတင်းဆောင်မတွေကိုလည်းနှားဆင်ကြရပါမယ်။နောက်ပိုင်းမှာတော့မြမရေးတုံသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပါမယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျမတင်ပြမှာဖြစ်ပါတယ်။
ယူကရိန်းမှာရုရှားဆင်နွှဲနေတဲ့စစ်ပွဲအဆုံးသတ်ရေးအတွက်တရုတ်နဲ့ရုရှားတို့ကြားကကောင်းမွန်တဲ့ဆက်ဆံရေးကိုအတုံးချဖို့တရုတ်သမ္မတရှီကျင်ပင်ကိုပြင်းထန်သမ္မတအီမန်နျူအယ်မက်ခရွန်ကတိုက်တွန်းလိုက်ပါတယ်
။ L'agression russe en Ukraine a apporté un coup à cette stabilité.
ရုရှားရဲ့ယူကရိန်းပေါ်မှာရန်လိုမှုကဆယ်စုနှစ်ပေါင်းများစွာငြိမ်းချနေတဲ့ဥရောပဒေသကိုမတည်မငြိမ်ဖြစ်လာစေကြောင်းနဲ့ဒါကိုရုရှားနားလည်လောက်ဆွေးနွေးပွဲစကားဝိုင်းကိုအားလုံးရောက်လာစေဖို့ဒီနှစ်ချက်စလုံးကိုတရုတ်သမ္မတကလည်းလုပ်နိုင်မယ်လို့တည်ထားကြောင်းပြင်းထန်သမ္မတကပြောသွားတာပါတရုတ်သမ္မတကလည်းဆရီလာဂျန်နမီဖြစ်တဲ့ယူကရိန်းစစ်ပွဲရပ်ဆိုင်းလာအောင်ပြင်းထန်တဲ့အတူလက်တွဲလှုပ်ဆောင်မှာဖြစ်ပြီးတော့နိုင်ငံရေးအရပြည်လဲအောင်ငြိမ်းချမ်းညှိနှိုင်းမှုတွေအမြန်ပြန်လုပ်ဖို့နဲ့ဥရောပဒေသရင်းတည်ငြိမ်မှုတာရှည်ဖြစ်လာစေရေးကြိုးစားမယ်လို့ပြောပါတယ်ဒါ့အပြင်အရက်သားတွေကိုအကာအကွယ်ပေးဖို့သူ့အစိုးရကပန်ချမ်းမှာဖြစ်တယ်လို့နျူကလ িয়ার လက်နက်တွေမသုံးဖို့နဲ့နျူကလ িয়ার စစ်ပွဲမဖြစ်အောင်ရှောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်ဒါပေမဲ့တရုတ်သမ္မတအနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုညှိနှိုင်းမှုတွေလုပ်ရေးဖိအားပေးဖို့ရှိမရှိမသေးကြသလိုတရုတ်ဟာငြိမ်းချမ်းရေးအဖြေရှာမှုမှာလက်တွဲပေါ်ဖြစ်နိုင်တယ်လို့ပြီးခဲ့တဲ့လတုန်းကပြောကြားခဲ့တဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့ဆွေးနွေးဖို့ရှိမရှိလည်းမသေးကြသေးပါဘူး။တရုတ်ကယူကရိန်းငြိမ်းချမ်းရေးအတွက်တင်ပြတဲ့အဆိုပြုချက်ထဲမှာနိုင်ငံအလုံးအချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုထိန်းသိမ်းရမယ့်အချက်ထည့်သွင်းထားပေမဲ့ယူကရိန်းမှာရောက်နေတဲ့ရုရှားတပ်တွေပြန်ပြီးဆုတ်ပေးဖို့တော့မတောင်းဆိုခဲ့ပါဘူး။
ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒါလီယန်ကတရုတ်သမ္မတရှီချင်းပင်နဲ့ရုရှားနိုင်ငံကိုလက်နက်မထောက်ပံ့ဖို့သတိပေးခဲ့ပြီးကြာသပတေးနေ့ကဘေကျင်းမှာလုပ်တဲ့ဆွေးနွေးပွဲမှာယူကရိန်းငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ပါတယ်။စီးလုံးညင်ညွတ်တဲ့ဥရောပမျက်နှာစာကိုထုတ်ဖော်ပြသနိုင်ဖို့အတွက်ဘွန်ဒါလီယန်ဟာပြင်သစ်သမ္မတအီမနျူအယ်မက်ခရွန်နဲ့အတူဒီသတင်းပတ်ထဲတရုတ်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။တရုတ်သမ္မတရှီနဲ့တွေ့ဆုံရမှာငြိမ်းချမ်းရေးအတွက်ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီနဲ့စကားပြောဖို့ဘွန်ဒါလီယန်ကပြောဆိုခဲ့ပြီးတရုတ်သမ္မတရှီကလည်းအချိန်နဲ့အချိန်ခါတင့်လျော်တဲ့အချိန်ချရင်စကားပြောဖို့ဆန္ဒရှိတယ်လို့ပြန်ဖြေတဲ့အကြောင်းရှီနဲ့နှစ်ယောက်ချင်းတွေ့ပြီးသတင်းစာရှင်းလင်းပွဲမှာဘွန်ဒါလီယန်ကပြောပါတယ်။အရေးအပတ်ကတရုတ်နိုင်ငံကိုအလဲပတ်ရောက်ခဲ့တဲ့စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ကလည်းရှီနဲ့အလားတူဆွေးနွေးခဲ့ပြီးအဲ့ဒီတုန်းကရှီဘက်ကဒီစိတ်ကူးကိုစိတ်ဝင်စားတယ်လို့ပြောပါတယ်။အခုထပ်ပြီးရှီရဲ့ထပ်လောင်းပြောကြားချက်ကအပြုသဘောဆောင်တဲ့လက္ခဏာအဖြစ်ရှုမြင်တယ်လို့ဘွန်ဒါလီယန်ကပြောပါတယ်။ဒါပေမဲ့ရုရှားကိုဆစ်လက်နဲ့ပစ္စည်းတွေတိုက်ရိုက်သူမဟုတ်သောဝိုက်တဲ့ညီနဲ့ပေးအပ်တာမျိုးမလုပ်ဖို့တရုတ်နိုင်ငံကိုသတိပေးခဲ့ပြီးဒါဟာနိုင်ငံတကာဥပဒေကိုဆန့်ကျင်တဲ့အပြင်ဥရောပသမ္မတနဲ့ဆက်ဆံရေးတိတိတတ်တထိခိုက်စေမယ်လို့ဘွန်ဒါလီယန်ကရှီကိုသတိပေးခဲ့ပါတယ်။ဘွန်ဒါလီယန်ကထိုင်ဝမ်ရင်းနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့တာမှာထိုင်ဝမ်ရေလက်ချာတည်ငြိမ်ရေးကအရေးကြီးဆုံးဖြစ်ပြီးဘယ်နိုင်ငံကမှဒေတာရင်းမှာလက်ရှိအနေအထားကိုအင်အားသုံးပြီးတစ်ဖက်သက်မပြောင်းလဲသင့်ဘူးလို့ဥရောပကော်မရှင်ဥက္ကဋ္ဌကပြောပါတယ်။သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံကလူအခွင့်ရေးအခြေအနေအထူးသဖြင့်ဟွီဂါလူမျိုးတွေအပေါ်တရုတ်အစိုးရရဲ့လှုပ်ဆောင်မှုတွေကိုအလွန်စိုးရိမ်ပူပန်ကြောင်းလည်းပြောဆိုသွားပါတယ်ရှင်။
台湾国要你的 American Auto 的南洋家业我给他 Michael McGaw 哈代表嘛台湾怎么了三万的八万台湾亚细人呢西位比如开发的 American 国要你的台湾怎么了个California မှာ American Auto ဥက္ကဋ္ဌ Kevin McCarthy နဲ့တွေ့ဆုံဆွေးနွေးပြီးနိုင်နေငယ်ကြမှာပဲအစည်းအဝေးကိုတက်ရောက်ခဲ့တာဖြစ်ပါတယ်။တရုတ်ရဲ့ချင်းချောက်မှုကိုခန်းနေတဲ့အချိန်မှာ Indo-Pacific ဒေသဟာကာကွယ်ရေးမှာအရေးပါတဲ့အတွက်ဒေသရဲမဟာမိတ်မိတ်ဆွေတွေနဲ့ Make America ရဲ့ဆက်ဆံရေးခိုင်မာဖို့အတွက်အရေးကြီးတယ်လို့ American Party ကြီးနှစ်စလုံးကလွှတ်တော်မှာခုနှစ်ဦးပါတဲ့ကိုယ်စားလှယ်ဖွဲ့နဲ့အတူတိုင်ဝမ်ကိုရောက်နေတဲ့ Michael McGaw ကပြောပါတယ်။American ကိုယ်စားလှယ်ဖွဲ့ကတိုင်ဝမ်အရာရှိတွေစီးပွားရေးဦးဆောင်သူတွေနဲ့ American တိုင်ဝမ်ဆက်ဆံရေးခိုင်မာစေမယ့်နည်းလမ်းတွေကိုတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တိုင်ဝမ်သမ္မတနဲ့တော့စနေနေ့မှာတွေ့ဆုံမှာပါ။တိုင်ဝမ်ကိုတရုတ်နယ်မြေဖြစ်သတ်မှတ်ထားတဲ့တရုတ်အစိုးရကတော့တိုင်ဝမ်သမ္မတရဲ့ဗုဒ္ဓဟူးနဲ့အောက်လွတ်တော်ဥက္ကဋ္ဌ McGaw နဲ့တခြား American လွှတ်တော်မှတွေနဲ့တွေ့ဆုံမှုတွေ American ကိုအပြစ်ဒဏ်ဝေဖန်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းအဲဒီချိန်ကအောက်လွတ်တော်ဥက္ကဋ္ဌဖြစ်တဲ့ Nancy Pelosi ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာတိုင်ဝမ်ကိုတွားရောက်ခဲ့ပြီးတော့တိုင်ဝမ်အရာရှိတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မကောင်းတဲ့ကိုယ်စားလှယ်ဖွဲ့ဟာထိုင်ဝမ်ကနေဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလည်းဆက်သွားဖို့ရှိပါတယ်
။ထိုင်ဝမ်နဲ့ဂျပန်နိုင်ငံအနောက်တောင်ပိုင်းကကျွန်းတွေအနားမှာကင်းလည်နေတဲ့စစ်ရဟတ်ယာဉ်တစ်စီးကြာသပတေးနေ့မှာရေဒါကနေပျောက်ကွယ်သွားလို့ပြတ်ကျခဲ့တယ်လို့ယူဆရပါတယ်။လူဆယ်ဦးလိုက်ပါသွားတဲ့အဲ့ဒီစစ်ရဟတ်ယာဉ်ကိုရှာဖွေကယ်ဆယ်ရေးတွေဆက်လက်လုပ်နေတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။ရဟတ်ယာဉ်ဟာပြန်တန်းနေတော့မတော်တဆဖြစ်ခဲ့တယ်လို့ယူဆရပြီးကယ်ဆယ်ရေးတွေဆက်လုပ်နေတယ်လို့ဂျပန်မြေပြင်ကာကွယ်ရေးတပ်ဖွဲ့ကဆေးဦးစီးချုပ်ဘူချုပ်ချီယာဆူနိုရီမိုရီရှိတာကတိုကျိုမှာသတင်းထောက်တွေကိုပြောပါတယ် UH-60JA အမျိုးအစားဘက်ဆုံ3ရဟတ်ယာဉ်ဟာထိုင်ဝမ်အရှေ့ဘက်မိုင်150လောက်အကွာကအိုကီနာဝါကျွန်းစုမီယာကိုဂျီမာကျွန်းအနီးမှာစောင့်ကြည့်ထောက်လှမ်းရေးလုပ်နေစဉ်ကြာသပတေးနေ့ဒေသစံတော်ချိန်ညနေပိုင်း 4:33 မိနစ်မှာရေဒါကနေပျောက်ကွယ်သွားပြီးရေဒီယိုအဆက်အသွယ်ပြတ်တောက်သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနေရာကိုဂျပန်ကမ်းခြေဆောင်တပ်တင်မော်တွေဆစ်လွတ်ထားပြီးဂျပန်မြေပြင်ကာကွယ်ရေးတပ်ဖွဲ့ကလည်းပူးပေါင်းရှာဖွေနေပါတယ်။ပျောက်ဆုံးနေတဲ့ဂျပန်ရဟတ်ယာဉ်ကိုရှာတွေ့ဖို့အမေရိကန်စစ်တပ်ကလည်းရှာဖွေကယ်ဆယ်ရေးကူညီပေးနေတယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။ပျောက်ဆုံးသွားတဲ့နေရာရေပြင်မှာရဟတ်ယာဉ်အစိတ်အပိုင်းတွေလို့ယူဆနိုင်တဲ့အစိတ်အပိုင်းတွေကိုရှာဖွေတွေ့ရှိခဲ့တယ်လို့လည်းကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်ရှင်
UAE American Fan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Fan ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မင်္ဂလာရုံလေးစိတ်နဲ့ဆက်နေတဲ့လေးသက်နေနေလို့ယူဆရတယ်။နေရာမှာခြေစပင်းနေညဘက်ကပောက်ကွဲတံတွေကြားရတယ်လို့ကိုရင်ကြားခဲ့သူတွေကပြောပါတယ်။ရန်ကုန်စံတော်ချင်းခြေစပင်းည9:15မှာကိုရင်လေးစိတ်တန်းရှိနေတယ်တဲ့ပြောရ။သူကိုရင်ပောက်ကွဲတံ3ခုကြားခဲ့ရတယ်လို့ပြောပါတယ်။လင်းကွင်းနားမှာရှိနေတဲ့နောက်တစ်ယောက်ကလည်းသူကိုရင်ပောက်ကွဲတံ5ခုနဲ့နောက်ဆက်တွဲပြစ်ခတ်တံတွေကြားရတယ်လို့အတည်ပြုပြောဆိုပါတယ်။မင်္ဂလာရုံမြို့နယ်ထဲမှာနေထိုင်သူတယောက်ကလည်းပောက်ကွဲတံ5ခုကြားရပြီးတော့ပြစ်ခတ်တံတွေဇက်တိုက်ကြားရတို့အတွက်စိုးရင်ထိတ်လန့်နေတယ်လို့ VOA ကိုပြောပါတယ်။ပြည်ရင်းသတင်းမီဒီယာတစ်ခုကတော့မင်္ဂလာရုံလေးတန်းနဲ့စီတိုလုံကံတွေကိုပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့ကြောင်းဓာတ်ပုံနဲ့သတင်းထုတ်ပြန်ပါတယ်။လင်းစီတိုလုံကံတွေနဲ့လေးချောင်းရုံကျုပ်မိလောင်ပျက်စီးသွားတယ်လို့လည်းဖော်ပြထားပါတယ်။ပောက်ကွဲတံတွေဇက်တိုက်ထွက်ပေါ်လာခဲ့တဲ့နောက်ပြည်ပြည်ဆိုင်ရာလေးစိတ်အဆောက်အဦကိုပိတ်လိုက်ပြီးတော့အဝင်အထွက်ကိုကန့်သတ်လိုက်တယ်လို့မိသားကားတွေလူနာတင်ကားတွေလာရပါတွေ့ရတယ်လို့လေးစိတ်ညာဆိုင်တာဝန်ကျဝန်ထမ်းရဲ့ပြောကြားချက်ကဖော်ပြထားတာဖြစ်ပါတယ်။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှအရင်လကလုပ်ခဲ့တဲ့မြန်မာလူ့ခွင့်ရေးဆွေးနွေးတင်ပြချက်တွေနဲ့ဥရောပသမဂ္ဂကတင်သွင်းခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေခေါင်းစဉ်ပါဆုံးဖြတ်ချက်တွေကို AB 4ရက်ကအတည်ပြုခဲ့တာတွေအပေါ်အာဏာသိမ်းစစ်ကောင်စီရဲ့နိုင်ငံခြားရေးဌာနက AB 6ရက်နေ့ကကန့်ကွက်လိုက်ပါတယ်အရင်လကထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရဲ့ရှင်းလင်းပွဲကိုစစ်ကောင်စီဘက်ကတက်ခွင့်မရတာအပေါ်မှာလည်းကန့်ကွက်ထားတယ်လို့ဆိုပါတယ်။လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးအနေနဲ့ CRPH, NUG, PDF အဖွဲ့တွေကျူးလွန်တဲ့အမှုတွေကိုဖော်ပြဖို့ပြက်ကွက်ခဲ့တယ်လို့စစ်ကောင်စီကဆွတ်ဆွဲပါတယ်။2023မတ်လ31ရက်နေ့အထိကလေး162ဦးဆရာဆရာမ83ဦးကျန်းမာရေးဝန်ထမ်း16ဦးနဲ့အုပ်ချုပ်ရေးမှူး983ဦးအပါအဝင် အပြစ်မဲ့ပြည်သူ 9,495 ဦးအသက်ဆုံးရှုံးခဲ့ရတာကိုရှော့ပေါ်ဖော်ပြခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံလူခွင့်ရဲ့အချင်းနေဆိုင်ရာအထူးစင်ခန်းစာမှာလဲဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူတွေအရေးလွှမ်းမိုးနေကအချုပ်အခြာအာဏာပိုင်နိုင်ငံများအကြားဆက်ဆံရေးကိုဝင်ရောက်ဆွတ်ဖက်နေလို့လုံပိုင်ခွင့်ကိုကျော်လွန်နေတယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကလည်းအထွေထွေညီလာခံမှာအစိုးရဆန့်ကျင်တဲ့အဖွဲ့တွေအကြမ်းဖက်အဖွဲ့တွေပြောတဲ့မမှန်ကန်တဲ့အချက်လက်တွေကိုအခြေခံထားပြီးတစ်ဖက်သက်ပြောကြခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတာဝန်ရှိသူတွေကိုအဝင်အထွက်ပိတ်ဆို့ထားတာမရှိဘဲအခြေအနေကိုလေ့လာနိုင်တဲ့ကွင်းစင်ခီးစဉ်24ခုနဲ့ဥရောပသမဂ္ဂဆွစ်ဇာလန်ဂျာမနီကနေဒါဗြိတိန်နဲ့နော်ဝေနိုင်ငံကတန်တမန်တွေရဲ့ကွင်းစင်ခီးစဉ်49ခုတို့ကိုခွင့်ပြုပေးခဲ့တယ်လို့လည်းပြောပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်ဒေသမှာစစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်တွန်းလှန်နေတဲ့ဒေသခံအဖွဲ့တွေကြားမကြာခင်ရပ်ပိုင်းတွင်းတိုက်ပွဲတွေပြင်းထန်နေလာတဲ့အတွက်မြန်မာနိုင်ငံအရှေ့ပိုင်းဒေသတလောကနေထိုင်းနိုင်ငံနဲ့ထွက်ပြေးခုလုံလာတဲ့မြန်မာနိုင်ငံသားဒီရပ်ပိုင်းတွင်းမှာပဲ9000ကျော်နေပြီလို့ထိုင်းသတင်းမီဒီယာတွေမှာရောထိုင်းအရာရှိတွေကပါကြားသတင်းတွေမှာပြောပါတယ်။ထိုင်းနိုင်ငံတပ်ပြင်းနယ်တွေကိုမြန်မာဘက်ခြမ်းမြောက်ရီဘက်ကနေဘုရူးနေညမှာတဲ့ထွက်ပြေးခိုလုံလာသူက9500လောက်ရှိနေပြီးတော့ဒီထဲမှာကလေးငယ်100ကျော်ပါနေတယ်လို့အမည်မဖော်လို့တဲ့လုံခြုံရေးအရာရှိပြောကြားချက်ကိုထိုင်း PBS သတင်းဌာနမှာဖော်ပြပါတယ်။နေဆက်မြို့ဖြစ်တဲ့မဲဆောက်ကိုရောက်နေတဲ့ထွက်ပြေးခိုလုံလာတဲ့လူအုပ်တွေကိုကြက်တပရင်းနေက PBS သတင်းမှာဖော်ပြပါတယ်။တိုက်ပွဲတွေကကြက်တပရင်းနေအထိလည်းဆက်လက်ဖြစ်ပွားနေတာဖြစ်ပြီးတော့တနက်တန်တွေကိုထိုင်းမဲချမ်းကတော့ကြားနိုင်တယ်လို့မဲဆောက်အာဏာပိုင်တွေကပြောပါတယ်။
2023ခုနှစ်ထဲမှာ COVID-19 ကရောဂါကိုအရေးပေါ်အခြေအနေကနေရုတ်သိမ်းသွားဖို့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus ကဧပြီလ6ရက်နေ့မှာပြောပါတယ်။ဒါပေမဲ့ဒီနှစ်ဘယ်လပိုင်းမှာဆိုတော့အချိန်အတိအကျကိုမပြောသေးပါဘူး
။ I think we will be able to lift it this year.
ဒီနှစ်ထဲမှာပြန်လည်ရုတ်သိမ်းနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။၃လတစ်ချိန်လောက်တဲ့ရေးပေါ်ကော်မတီအစည်းအဝေးကလာမဲ့မေလဇန်းလောက်မှဖြစ်မယ်အဲ့ဒီမှာ COVID-19 အတွက်တည်ထောင်ရေးပေါ်ကော်မတီအစည်းအဝေးလုပ်မှာပါလို့ Tedros ကပြောပါတယ်ကုလသမဂ္ဂကျန်းမာရေးအေဂျင်စီဟာ COVID-19 ကိုမူလအကဲဖြတ်ပြီးနောက်၃နှစ်ကျော်ကြာတဲ့အထိနိုင်ငံတကာအတွက်စိုးရိမ်ရတဲ့ပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်သတ်မှတ်ထားတာပါ COVID-19 ရဲ့မူလဈေးမြင့်နဲ့ပတ်သက်ပြီးလဲယူဆချက်အလုံးကိုထည့်သွင်းစဉ်းစားနေပြီးတရုတ်နိုင်ငံကလည်းအချက်လက်တွေပိုမိုမျှဝေပေးဖို့ထက်ခါတလဲလဲမြစ်တာရက်ခံခဲ့ကြောင်းဂျီနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ Tedros ကပြောပါတယ်ရှင်ထိတ်တန့်ရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်နှาศင်ကြရပါမယ်။ရှမ်းပြည်မြောက်ပိုင်းနှောင်းချုံမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်နေပါတယ်။စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိပြီးဒေသခံတွေလည်းတင်းရှောင်နေရပါတယ်။နှောင်းချုံမြို့နယ်ထဲကစစ်ရေးအခြေအနေတွေကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်တွေကကျေးရွာတွေမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဧပြီလ5ရက်6ရက်တို့မှာ2ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတာပါလက်ရှိအချိန်ထိနှစ်ဖက်စီးရေးတင်းမာနေပြီးအပြန်အလှန်ထိုးစစ်ဆင်နေတယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်ကအခုလိုပြောပါတယ
်ကျွန်တော်တို့ဒီနောင်ချုံမြို့နယ်တွေမှာကျွန်တော်တို့ MNP ရဲ့စစ်ကားဆန်တဲ့တိုက်ပွဲဖြစ်နေတာရှိပါတယ်အဲဘယ်သူကစပြီးထိုးရလဲဆိုတော့နှစ်ဖက်လုံးထိုးတယ်လို့ပဲအဲပြောရမှာရှင်ကျွန်တော်တို့ဘက်ကလည်းထိုးစစ်လောက်ခဲ့တယ်ရှိတယ်ကကဘကလည်းထိုးနေတယ်ရှိပါတယ်တော်တော်စင်ချင်းနေရတော့တော်တော်တင်းမာနေတဲ့ချင်းနေမလို့တော့ဟောစစ်တုံးတရားထိုးပြမှုတော့မရှိသေးပါဘူးဗ
ျစစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေဟာ AB 5ရဲ့နေ့မှာပြင်ဦးလွင်မြို့နဲ့နောင်ချုံမြို့အဆက်ကတံပိုးကြောင်မဲလေးကျေးရွာနားမှာတိုက်ပွဲဖြစ်ပွားခဲ့ပြီး AB 6ရဲ့မှာတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်တာတွေအပြင်တိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေဟာနောင်ချိုပြင်ဦးလွင်စတဲ့နီးစပ်ရာမြို့တွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့နောင်ချိုဒေသခံတဦးကလည်းအခုလိုပြောပါတယ
်။ဒေသခံတွေဟောသူကနီးစပ်ရာနီးစပ်ရာပြေးကြတာပဲ။ကောနောင်ချိုပြေးတယ်။တချို့ကတော့ဒီ30သေးရခွာ30ရလည်းတက်ကြတယ်တက်တယ်ဟာအမြောက်တွေနဲ့ထိုင်နေတော့30ဟာလို့လည်းပြန်ပြေးကြတယ်အဲ့လိုသူကဟာအဲ့ရနေလမ်းပြတာတော့ဝုံဝုံဒုံတိုင်းတော့တားနေနေတုံတော့ခုချိန်ကြီးပြင်းနေတော့သူက မနေ့ကတန်ပိုးမှာဖြစ်ကြတယ်ဆိုတော့တန်ပိုးကဟာရီလက်ပြေးတယ်အဲ့ကဆက်နေတော့ဒီပြေးတန်ပိုးဒီတော့ကဟိုကိုအဲ့ဟိုကို30လမ်းဆိုရင်ဟိုကိုရဲ့ဒီတော့ကဂုံကြီးအင်းမဟုတ်ကဲ့ရင်းငယ်အဲ့နာတချို့ကျူးအင်းတော့တချို့လည်းပြေးကြတယ်ချို့လည်းမပြေးကြဘူးနေဆက်ရနေဆက်ရပေါ့ပြေးကြတာဂျင်းဝင်နေလည်းသွားတယ
်စစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးတွေဟာကြေးရွာတွေအနီးကိုကြားရောက်ပေါက်ကွဲတာတွေရှိပြီးဒေသခံတွေထိခိုက်မိတာတော့မကြားရသေးဘူးလို့ဒေသခံတွေကပြောပါတယ်စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့2022ခုဩဂုတ်လနဲ့အခုနှစ်2023ဖေဖော်ဝါရီလထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလေကြောင်းကနေပစ်ခတ်တဲ့အထိပါတိုက်ပွဲတွေပြင်းထန်ခဲ့တာပါအခုလိုစစ်ရေးတင်းမာခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြိမ်သက်သွားခဲ့ပြီးတစ်လကျော်အကြာမှာတကြော့ပြန်တိုက်ပွဲတွေပြင်းထန်လာနေတာဖြစ်ပါတယ်တီဆုံးတရားရပါရည်နဲ့ပတ်သက်လို့နှစ်ဖက်စလုံးကသတင်းထုတ်ပြန်တာမျိုးမရှိသေးသလိုတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ကုညာဝေးအောင်ပြောပြပေးခဲ့တာပါရှင်မကြခင်မှာတော့စိုက်ပျိုးရေးလုပ်ငန်းတွေကနေတခြားအလုပ်ပြောင်းလာတဲ့အကြောင်းသတင်းဆောင်ပါတပုတ်ကိုနားဆင်ကြရဖို့ရှိပါတယ်အခုကတော့ပြည်တွင်းဆောက်လုပ်ရေးလုပ်ငန်းတွေလိုင်စင်ပိတ်သိမ်းမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်ပြည်ရင်းဆောက်လုပ်ရေးလုပ်ငန်းတွေဟာကိုဗစ်ကာလနဲ့ဆက်ရနာတင်းခံထားတဲ့သုံးနှစ်တာကာလထဲမှာငွေကြေးမတည်ငြိမ်မှုကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်အများစုကနလန်မထူသေးပါဘူး။ရပ်ဆိုင်ထားတဲ့လုပ်ငန်းတွေအများပြားရှိကြောင်း contract လုပ်ငန်းရှင်တချို့က VOE ကိုပြောပါတယ်။မြန်မာဆောက်လုပ်ရေးဌာနကတော့တက်တန်းပြန်မတူတဲ့ contract လုပ်ငန်း800နီးပါးကို license ပေးပြမယ်လို့ပုတ်ထူးနေကကြေညာပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုရဲမုံပြောပြထားပါတယ်ရှင်။
license တက်တန်းကုန်နေပြီတနည်းကျော်တဲ့အထိတက်တန်းလာမတိုးသေးတဲ့ contract နဲ့ဆောက်လုပ်ရေးလုပ်ငန်းပေါင်း980ကို license ဖြတ်သိမ်းသွားမယ်လို့မြန်မာဆောက်လုပ်ရေးဌာနက April 5ရက်နေ့ကကြေညာလိုက်ပါတယ်အဓိကကတော့ covid နောက်ပိုင်းကဆက်လို့တဖြည်းဖြည်းတက်လာတဲ့ဆောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေကြောင့်အများစုကရပ်ဆိုင်းကုန်တာပါဒီအခြေအနေဟာအာဏာသိမ်းခံရတဲ့နောက်မှာပိုတိတာလာပြီးကျန်ခဲ့တဲ့6လအတွင်းမှာလုပ်ငန်းအများစုကတောင့်မခံနိုင်တော့ကြောင်းရန်နာသွားတဲ့ contract လုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်ကျွန်တော်တို့သူကာလာပေါက်ကြီးနဲ့တွက်ချက်ပြီးတော့ကျွန်တော်တို့ကလက်ခံရတယ်ပေါ့ဒါပေမဲ့ကုန်စည်လုံးတွေတဝက်လောက်တွက်သွားတဲ့ချိန်မှာလုပ်ငန်းတအားကြီးလက်ခံထားတဲ့အလုံးလေးက6လုံး9လုံးအလိုလက်ခံထားတဲ့မျိုးဆိုတော့ဘယ်လိုမှရှင်းမပြနိုင်တော့ဘူးလေဘယ်လိုမှမလုပ်သေးနိုင်တော့ရှိတဲ့လက်စားတွေဟိုရှိတဲ့နေရာကနေရက်ပြီးတော့ဟိုလိုပဲရှောင်ရကြတာပေါ့အဲ့လိုနာမည်ပြတ်တဲ့ဟာတွေလည်းအားကြီးပေါ့သူကတော့ဒီရက်တဲ့လူမျိုးရှိတဲ့လူကရှိတယ်
ဆောက်လုပ်ရေးဌာနဘက်ကဖြတ်သိမ်းမယ်လို့မကြေညာရင်တောင်စာနာအလျောက်ကိုအစီအစဉ်နဲ့ဖြတ်သိမ်းကြမယ်ဆောက်လုပ်ရေးလုပ်ငန်းတွေကအများအပြားရှိနေကြောင်းလည်းသူကပြောပါရယ်အမေရိကန်ဒေါ်လာဈေးယွမ်ဈေးထိုင်းဘတ်ငွေဈေးကလည်းမြန်မာကျပ်ငွေနဲ့လဲလှယ်တာမှာတဖြည်းဖြည်းကွာဟလာပြီးအိမ်ဆောက်ပစ္စည်းတွေလည်းဈေးတက်နေပါရယ်စော်ဝါးရီကုန်းအိမ်ဆောက်ပစ္စည်းလက်ကားဈေးကလုပ်ငန်းရှင်တို့ကအခုလိုပြောပါရယ်အ
ဓိကတော့ကျွန်တော်တို့ကထိုင်းနာပဲအဆုံးများတာပေါ့ဒီမှာဆိုရင်တော့ဈေးကတတော်ဘက်ကလည်းသူတို့ကလည်းထိုက်တယ်ဥပဒေငွေကစက်တယ်အော်ဒီမှာလည်းပစ္စည်းတွေကလည်းပို့ကုန်ပြေးကုန်တွင်းကုန်တွေကလည်းကန့်သက်ဆက်ဆင်းနေတွင်းလိုက်တော့အဲ့မှာကုန်စည်တွေကပိုတက်သွားတာ။ဟိုမဖြစ်မနေမတွင်းနိုင်တဲ့ကြတော့မတွင်းတော့ဘူးပေါ့။တွင်းလာပြီးသားပစ္စည်းတွေကြတော့လည်းအဲ့မှာမရောရတော့လည်းတော့ပတ်မဲ့မပေးတဲ့ပုံမှာလည်းဒီကုန်တွေတွေကတော့ဈေးတော့ဆွဲတင်သွားတာလည်းရှိကြပါဘူးပေါ့။အဲ့တော့ဒီပြဆက်ပြီးတော့ဆက်တက်မှဆိုရင်တော့ဝယ်ဒီလည်းမရှိသလောက်ဖြစ်သွားမှာပေါ့။
လက်ရှိလဲပတ်နေတဲ့လုပ်ငန်းအများစုကအငြင်းရယုံဆိုတဲ့လောက်နဲ့ဆက်ပြီးလဲပတ်နေတယ်လို့ဆောက်လုပ်ရေးလုပ်ငန်းရှင်အချို့က VOA ကိုပြောပါတယ်ဒီအချိန်တွေကနောက်ထပ်နှစ်အနည်းငယ်လောက်အထိဆက်ရှိနေလိမ့်မယ်လို့လည်းအများစုကခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင်မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းအညာဒေသတွေမှာမူလစိုက်ပျိုးရေးလုပ်ငန်းကနှစ်စဉ်ညီပါလောက်အရှုံးပေါ်နေတာကြောင့်တောင်သူအတော်များများကတော့သူတို့ရဲ့ရာမြေတွေပေါ်မှာအုပ်ဖုပ်လုပ်ငန်းတွေကိုပြောင်းလဲလုပ်ကင်လာတာတွေများလာနေပါတယ်။အလားတူအရာဝတီတိုင်းကဒေသတချို့မှာလည်းအခုချိန်မှာလေခွက်တွေကိုငားမွေးမြူရေးပဇွန်မွေးမြူရေးကံတွေအဖြစ်ပြောင်းလဲလုပ်ကင်တာတွေတဖြည်းဖြည်းတိုးလာနေပါတယ်။ဒါတွေကိုလေ့လာထားတဲ့ကိုခင်မောင်စွမင်းကနေလေယာဆိုင်ပြိုးရင်နဲ့တောင်သူလေသမားအရေးဆောက်ရွက်နေကြသူတွေကိုမေးမြန်းပြီးတင်ဆက်ထားပါတယ်ရှင်။
မြန်မာနိုင်ငံမြေလက်အပါအဝင်အညာဒေသတွေမှာတောင်သူတွေဟာအဓိကစိုက်ပျိုးရေးလုပ်ငန်းကနှစ်စဉ်နှီးပါးလောက်အရှုံးပေါ်နေကြတဲ့အတွက်ကြောင့်မိမိပိုင်လေယာမြေကိုမစိုက်ပျိုးဘဲပတ်လတ်ထားတာနဲ့အခြားသည့်သုံးစွဲလုပ်ကင်လာကြတာကနေအခုအခါမှာတော့အဲ့ဒီစိုက်ပျိုးမြေတွေပေါ်မှာအုပ်ဖုပ်လုပ်ငန်းတွေကိုပြောင်းလဲလုပ်ကင်လာကြပါတယ်ဥပဒေအရဆိုရင်တောင်သူလယ်သမားတွေအနေနဲ့ပုံစံခွန်ခေါ်မိမိအမည်ပေါက်လေယာဉ်မြေတွေပေါ်မှာစိုက်ပျိုးရေးကလွယ်ပြီးတခြားနည်းသုံးစွဲခွင့်မရှိပါဘူးဒ တကယ်လို့လမ်းနာ39ခေါ်မိမိစိုက်ပျိုးမြေပေါ်မှာအခြားနည်းသုံးစွဲခွင့်ကိုလေယာဉ်မြေစီမံခန့်ခွဲရေးဌာနခေါ်မြို့နယ်လယ်စီဌာနမှာရှောက်ထားနိုင်ပြီးသက်ဆိုင်ရာဌာနအစဉ်စဉ်ကအချိန်ယူစီစစ်ပြီးခွင့်ပြုသင့်မှခွင့်ပြုတာဖြစ်ပါတယ်ဥပဒေကြောင်းအရဆိုရင်လွယ်လွယ်ကူကူနဲ့တော့ခွင့်ပြုတာမဟုတ်ပါဘူးဒါပေမဲ့လည်းအခုအခါမှာတော့တောင်သူတွေဟာမိမိပိုင်စိုက်ပျိုးမြေတွေပေါ်မှာကိုယ်သဘောနဲ့ကိုယ်အုပ်ဖုပ်လုပ်ငန်းတွေလုပ်ကင်နေကြတာကိုအရေးယူမှုတွေမရှိသလောက်ပဲလို့မြေလက်ဒေသမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကသူ့လေးလာထားသမျှကိုပြောပြပါဗျ။
ကျွန်တော်အခုလေးလာလို့ရသလောက်ဆိုရင်နမ်းမီးရဲ့အုပ်ဖုပ်တဲ့လုပ်ငန်းတွေလေယာဉ်မြေပေါ်မှာလုပ်ပြီးကမှတော့အုပ်ပုံကြီးတွေဟာအများကြီးပဲပေါ့နော်။မြင်ရတယ်ပေါ့ဗျာ။လေယာဉ်မြေပေါ်မှာဒါအုပ်ဖုပ်လုပ်ငန်းတွေလုပ်နေတယ်ဆိုတော့တော့ကျွန်တော်တို့အလဲပိုင်းအညာဒေတာပေါ့ဗျာအခုကျွန်တော်တို့မကွေးတိုင်းဒီမန္တလေးတိုင်းစကိုင်းတိုင်းဒီတိုင်းသုံးတိုင်းပေါ့အဓိကနေရာမြေတော်တော်များများမဆိုင်မပြိုးတာညားတယ်ဗျာနေရာမြေအားလုံးပေါ်မှာတော့မဟုတ်ဘူးပေါ့ကျွန်တော်လိလလို့ရသလောက်ဆိုရင်ဒီကောင်းတယ်သမားစိုက်ပြီးလုံတော့လုံးဝကိုမလုံတော့ဘူးဆိုတဲ့သဘောကိုတွေ့ရဒီနေရာမြေတွေကိုဒီအခြားပေါ့ဘယ်လိုအသုံးချမလဲလို့တောင်သူတွေကဟိုကြည့်တဲ့အခါမှာအရင်တော့လို့ကျွန်တော်တို့စိုက်ပြီးလုပ်ငန်းနဲ့လေယာဉ်မြေကိုအသုံးချတာမဟုတ်တော့ဘဲနဲ့အုပ်ဖို့လုပ်ငန်းတွေလုပ်ပြီးကမှကျောင်းမယ်ပေါ့ဗျာအဲအဲ့လိုပုံစံမျိုးတွေကိုပဲတောင်သူတွေသမားတွေကစီစိုက်ပျိုးရေးလုပ်ငန်းကိုစိတ်မဝင်စားတော့ဘူးပေါ့ဗျာ
တောင်သူတွေကမူလစိုက်ပျိုးမြေပေါ်မှာမိမိသဘောနဲ့အုပ်ဖို့လုပ်ငန်းတွေပြောင်းလဲလုပ်ကင်လာကြသလိုစောက်လုပ်ရေးလုပ်ငန်းပိုင်ရှင်တချို့ကလည်းနောက်ွယ်ကနေငွေထုတ်ပေးနေကြတာရှိတယ်လို့သိရပါတယ်ရှားမြေပေါ်မှာအုပ်ဖို့လုပ်ငန်းလုပ်တဲ့အတွက်ပထမဦးဆုံးအနေနဲ့စိုက်ပျိုးမြေအရေးအတွက်ရောနှဲသွားသလိုမြေစည်းလွှာပျက်စီးမှုတွေလည်းကာလကြာရှည်ဖြစ်ပေါ်စေပါတယ်။အုပ်ဖို့ဖို့အတွက်မြေတူးလိုက်တာနဲ့အချိန်ကြာကြီးအပူပေးလိုက်ရတဲ့အတွက်စိုက်ပျိုးမြေရဲ့သဘောတဘာဝအရာအပေါ်ရန်မြေလွှာမှာသာရှိကြတဲ့မြေစည်းမြေနှစ်တွေပျက်စီးကုန်ပါတယ်။ဒါအပြင်တချို့အုပ်ဖို့လုပ်ငန်းတွေမှာကုန်ကျန်းဖြစ်တဲ့ရွှွန်စေးကိုစိုက်ပျိုးမြေတဲကနေပဲတူးဖော်ယူတဲ့အတွက်ကြောင့်အဲ့ဒီနေရာဟာရေကန်လိုဖြစ်သွားပြီးစိုက်ပျိုးရေးအတွက်ဘာမှသုံးလို့မရတော့ပါဘူး။အုပ်တွေကိုပုံဖော်ပြီးရင်လည်းချက်ချင်းဖုတ်လို့မရပဲနေလန်းရတဲ့အတွက်စိုက်ပျိုးမြေနေရာအလုံးနီးပါးကိုအသုံးပြုရပါတယ်။ဒါအပြင်အုပ်ဖို့ဖို့အတွက်လည်းတာမန်ဖြင်းမိနဲ့မရပဲတစ်ပင်ကြီးတွေကိုခုတ်လဲပြီးမီးထိုးရတဲ့အတွက်တဘာဝပတ်ဝန်းကျင်ကိုထိခိုက်ရပါတယ်။အဲ့ဒီလိုအုပ်ဖို့လုပ်ငန်းကိုတရားဝင်လိုင်စင်ယူလုပ်ကင်ကြတာမဟုတ်သလိုတရားဝင်လိုင်စင်အနေနဲ့ကလည်းစိုက်ပျိုးမြေပေါ်မှာလုပ်ပိုင်ခွင့်ပေးလို့မရပါဘူး။ဒါပေမဲ့လည်းဥပဒေကြောင်းအရဘယ်ဌာနကမှလာရောက်တားဆီးတာမရှိသေးပါဘူး။စံစဘာအဓိကစိုက်ပျိုးတဲ့ ARD တိုင်းမှာလည်းလယ်သမားတွေဟာစိုက်ပျိုးရေးကနေအကျိုးခံစားခွင့်နဲလာတဲ့အတွက်ကြောင့်လယ်ယာဉ်မြေတွေကိုတူးဖော်ပြီးငါးကံပစွန်ကံတွေအဖြစ်ပြောင်းလဲလုပ်ကင်ကြတာတွေအနည်းငယ်ရှိလာပြီလို့သိရှိရပါတယ်။ဒါပေမဲ့လည်းအများဆုံးပြောင်းလဲလုပ်ကင်လာကြတာကတော့ရေနဲ့ကွင်းစိုက်ခင်းတွေနဲ့အင်းတွေနဲ့ဆက်ဆက်နေတဲ့စိုက်ခင်းတွေဖြစ်ကြပါတယ်။ဒါနဲ့ပတ်သက်ပြီးအေယာဝတီတိုင်းကလယ်သမားအရေးဆောင်ရွက်ပြီးသူတေသနာပါလုပ်ကင်နေသူတူကအခုလိုပြောပါတယ်
။အေယာဝတီတိုင်းမှာကအများဆုံးကျွန်တော်တို့တွေ့တနာတခုလို့ပြုတဲ့အထက်ထဲမှာတော့သူကမူဝင်လုံမျိုးနေရာဒီမှာကလယ်ယာဉ်မြေကနေပြီးတော့ငါးမွေးမြေကြီးကန်ဖြစ်ပြောင်းသွားတာအများဆုံးပဲအလက်စားနဲ့အတီစားလယ်သမားတွေတချို့တွေလုပ်နေတာတွေ့ရပေါ့သူကဤကအများကြီးမဟုတ်ပဲနဲ့ငားဤကတို့စေဤကတို့ပေါ့နော်အဲ့လိုမျိုးတချို့ကြလဲနှစ်ဤကသုံးဤကလောက်အဲ့ဒါမျိုးလုပ်တာရှိတယ်သူ့မှာပုံစံခေါင်းတော့ရှိတယ်သူဒီသူကတံပေါင်းတင်ပြီးတော့အဲ့နေရာကိုမြေသုံးချောင်းမှပြောင်းပေးတယ်ပေါ့ဒီငားကန်လုပ်လိုက်တယ်ဆောအဲ့ဒါမျိုးတွေကတော့ရှိဒီ ARD တိုင်းထဲမှာတော့ကျွန်တော်တို့တွေ့ရတဲ့လောက်ကတော့ငားကန်ဒုဖို့ခြင်းနဲ့ပတ်သက်ပြီးတော့နော်ဒီဥပဒေနဲ့မညီလို့ဒီပါလေဆိုတော့တိတ်မတွေ့အောင်ဒီလေယာဉ်မှာအဓိကလုတ်သွားတာတွေကရင်းနှီးကွင်းတွေကသူကကန်တုပ်လိုက်တာကြီးများတယ
်အဲ့ဒီလိုရင်းနှီးကွင်းစပားဆိုင်ခင်းတွေကိုငါးကန်အဖြစ်ပြောင်းလဲအသုံးချတဲ့အပေါ်မှာအများစုကအရေးယူတာမရှိပေမဲ့လည်းတချို့ကဒဏ်ရိုက်ပြီးတရားဝင်ပြောင်းလဲပေးတာတွေလည်းရှိတယ်လို့သိရပါတယ်အဲ့ဒီလိုလုတ်လိုက်တဲ့ရင်းနှီးကွင်းတွေဟာမြို့နယ်စိုက်ပျိုးမြေစင်ဦးစီးဌာနမှာဝင်သွားတယ်လို့ငါးလုပ်ငန်းဦးစီးဌာနမှာဝင်သွားတဲ့အတွက်ကြောင့်ဦးစီးဌာနနှစ်ခုအကြားစင်းစရားတွေရှုပ်ကုန်တာလည်းတွေ့ရတယ်လို့ဆိုပါတယ်။ဒါအပြင်ရေနဲ့ကွင်းတွေဟာအင်းနဲ့တစက်တစက်တည်းဖြစ်နေတဲ့အတွက်ရေတက်ချိန်မှာအင်းထဲကငါးတွေဝင်ရောက်လာကြတဲ့အတွက်ကြောင့်အင်းတကြီးနဲ့ရေနဲ့ကွင်းစိုက်ခင်းပိုင်ရှင်တွေအကြားအငင်းပွားတာတွေကလည်းနှစ်စင်ဖြစ်ပွားနေကြပါတယ်။အဲ့ဒီလိုလေယာဉ်မြေတွေကိုမူလစိုက်ပျိုးရေးမဟုတ်ဘဲမိမိသဘောနဲ့တခြားလုပ်ငန်းပြောင်းလဲလုပ်ကင်ပါကစီကန်းပြက်မြေအဖြစ်သတ်မှတ်ပြီးသက်ဆိုင်ရာကနေသိမ်းယူနိုင်ပါတယ် ဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးရေးကနေနှစ်စဉ်နီးပါးအကျိုးအမြတ်မရကြတဲ့အတွက်ကြောင့်အခုချိန်မှာစိုက်ပျိုးမြေတွေပေါ်ကိုအုတ်ဖုတ်ဓာတ်တွေငါးကန်တူးဓာတ်တွေတင်သားမကအိမ်ဝိုင်းမြေအဖြစ်အကွက်ရိုက်ရောင်းစားဓာတ်တွေမစိုက်ပျိုးပဲပတ်လက်ထားဓာတ်တွေကိုမိမိသဘောနဲ့မိမိလုံးဆောင်နေကြဓာတ်တွေကိုသက်ဆိုင်ရာကဥပဒေကြောင့်အရေးယူတာမရှိသလောက်နှဲပါနေပါတယ်ခင်
တော့ Ukraine စစ်ပွဲရဲ့သတင်းဆောင်မတစ်ပုဒ်ကိုပြောပြပါမယ်။ Ukraine စစ်ပွဲမဆခင်တုန်းကတော့သူတို့ရဲ့အလုပ်တွေဟာ Ukraine စစ်တပ်နဲ့မဆိုင်ပေမဲ့အခုမှတော့သူတို့ဟာရုရှားတပ်တွေကို Ukraine နိုင်ငံ Donbas ဒေသကနေတိုက်ထုတ်နိုင်ဖို့အတွက် Ukraine စစ်တပ်ထဲကိုဝင်ပြီးတော့တိုက်နေကြတာဖြစ်ပါတယ်။ VOA သတင်းတောက် Anna Kostushenko က Ukraine စစ်ပွဲမှာကိုယ်စံတအလျောက်စစ်ထဲဝင်ပြီးတိုက်နေကြတဲ့Ukraine စစ်သားတွေနဲ့တွေ့ဆုံပြီးသတင်းပို့ထားတာကိုတော့ကိုရန်နိုင်ပြောပြပေးမှာဖြစ်ပါတယ
်။ဒါကတော့ Ukraine စစ်ပွဲမှာတိုက်နေကြတဲ့ Ukraine တပ်ဖွဲ့ဝင်တွေစီရေးလေ့ကျင့်နေကြတာဖြစ်ပါတယ်။စီရေးလေ့ကျင့်နေကြတဲ့ဆိုမဲ့သူတို့ဟာရှေ့တန်းထွက်ပြီးတော့တိုက်ပွဲတွေလည်းတိုက်ထားပြီးပါပြီ။အသက်40အရွယ်ဗစိုဟာ Ukraine စစ်တပ်ထဲကိုမွေးငမလဗီမြို့မှာဂီတတင်တဲ့ကျောင်းဆရာတူလုပ်ခဲ့တာပါ။ဒါမဲ့အခုခါမှာတော့သူနဲ့တခြားတပ်ဖွဲ့ဝင်တွေဟာဘဂမှုမြို့နာကရွာတရွာကလူတွေမနေဘဲဆွန့်ပစ်သွားတဲ့အိမ်မှာနေနေကြပြီးတော့ဒါကသူတို့ရဲ့ဒုတိယအိမ်နဲ့ဖြစ်လာပါတယ်။သူ့ရဲ့ចောင်းသားတွေကသူ့စီကိုစားရည်ရေးပုံတွေဆွဲပြီးတော့မကြာခဏပို့လို့ရှိတယ်လို့မစိုးကပြောပါတယ်
။ Передачи из дому передают. Ну идите само собой.
မနေ့ကပဲကျွန်တော်ចောင်းသားတွေစီကနေကျွန်တော်တို့ရဲ့ပုံတွေဆွဲထားတာတွေနဲ့ဖက်ထုတ်တွေပို့လိုက်တာကိုရခဲ့ပါတယ်။စားရည်ထဲမှာတော့သူတို့မကြာမေးတာကကျွန်တော်ဘယ်တော့ပြန်လာမလဲဆိုတော့ပါဒါပေမဲ့ဒါကကျွန်တော်အပေါ်မူမတည်ဘူးလေစစ်ပွဲကြီးဘယ်တော့ပြီးမလဲဆိုတော့ပုံမှန်ပဲမူတည်တာပါအဲ့ဒီအချိန်ကျရင်တော့ပြန်မှာပေါ့
သူနဲ့အတူတိုက်နေတဲ့သူကတော့ရှန်နဟီမြို့ကအသက်39နှစ်အရွယ်အာတမ်ဆိုသူဖြစ်ပါတယ်အာတမ်ကတော့ IT နည်းပညာလုပ်ငန်းလုပ်သူတူဖြစ်ပြီးတော့သူကလည်းပြီးခဲ့တဲ့နှစ်မေလမှာယူကရိန်းတပ်ထဲကိုသူ့ဆန္ဒနဲ့သူဝင်လာခဲ့တာပါအဲ့ဒီအချိန်ကစပြီးတော့နေတိုင်းအမြဲလိုလိုအမြောက်တန်တွေဘုံတန်တွေကြားရပေမဲ့လေသူ့ရဲ့ရဲဘော်ရဲဘက်တွေထိတဲ့အခါတိုင်းမှာတော့တုံလုံးချောက်ချားမိတယ်လို့ပြောပါလေ
။ဘူဂျီကီမန်တလိုဒနာဝတ
်။ဟဲချင်းဆူဖြစ်သွားနိုင်ပါတယ်။တိတ်မကြခင်ကပဲကျွန်တော်တို့ရဲ့အတော်ဆုံးတပ်ဖွဲ့ဝင်တချို့ကိုကျွန်တော်တို့ဆုံးရှုံးလိုက်ရပါတယ
်။လဗီဗ်ဒေတာကအသက်29နှစ်အရွယ်လေသမားတယောက်ဖြစ်တဲ့အိုလက်ကလည်းအဲ့ဒီလိုပဲဖြစ်တယ်လို့ပြောပါတယ်။ပထမဆုံးကတော့သူကရုရှားတွေယူကရိန်းကိုတကယ်ကျူးကျော်တိုက်ခိုက်တာကိုမယုံမှုဖြစ်နေတာလို့လည်းပြောပါတယ
် Pacifist position
ဝါရအရတော့ကျွန်တော်ကစစ်ဆန့်ခြင်းဝါရီတူးပါစစ်ပွဲစပြီလို့သတင်းတွေထွက်လာတဲ့အချိန်မှာတော့တိတ်မကြခင်ကောက်ပွဲတိနံတွေစတင်ဆက်ရတော့မယ့်အချိန်မှာဘလူးစစ်ပွဲမျိုးကိုစမှလည်းဆိုပြီးကျွန်တော်ပြောခဲ့တာ
ပါနောက်ထပ်လည်းသမားတူလုတ်ခဲ့တဲ့ Andre ကလည်း2022ခုနှစ် match လမှာ Ukraine စစ်တပ်ထဲကိုဝင်လာခဲ့ပြီးတော့ဒီနှစ်အစောပိုင်းမှာတော့သူဟာဘုံးစထိမှန်ခဲ့တာပါဒါပဲလေအခုတော့သူရှေ့တန်းကိုပြန်ရောက်နေပြီဖြစ်ပါတယ
်ဆက်စတဲ့နာရှင်ဒရာဝီဒ်ဝေါ်
ကျွန်တော်တို့ကိုဘာသာကိုကာကွယ်ပြီးရန်သူတွေကိုယူကရိန်းမြေကနေထွက်သွားအောင်မောင်းထုတ်ပစ်ချင်တာပါအဲ့ဒီလိုဆိုရင်ကျွန်တော်တို့ရဲ့သားသမီးမြင်းမြစ်တွေနဲ့နောက်ဆုံးမျိုးဆက်တွေကျွန်တော်တို့အရင်ကပုံမှန်ရခဲ့တဲ့ငိမ့်ချမ်းတဲ့ဘဝတွေဆုံးရှုံးရတယ်လို့မျိုးမကြုံစေချင်လို့ပ
ါဒီလူတွေအားလုံးအတွက်အဓိကအိမ်မက်အဓိကရီမန်းရက်ကတော့ဒီစစ်ပွဲကိုနိုင်ပြီးတော့သူတို့ရဲ့မိသားစုတွေစီကိုပြန်လာနိုင်ဖို့ပဲဖြစ်တယ်လို့အာတမ်ကပြောပါတယ
်ဟိုမဲဆော့တမာဆဲမ
ကျွန်တော်တို့ရှေ့ဆက်ဖို့အဓိကကြတဲ့အရာကတော့ကျွန်တော်တို့ကိုချစ်တဲ့သူတွေမိတ်ဆွေတငယ်ချင်းတွေနဲ့ယဉ်ကျေးတဲ့ကဘာကြီးတစ်ခုလုံးရဲ့ထောက်ခံအားပေးမှုတွေကြောင့်ပဲဖြစ်နိုင်မှာထင်ပါတယ်လက်နက်တွေလာနေပြီဆိုတာလဲကျွန်တော်တို့ကြားပြီးကျွန်တော်တို့ကို Twitter ပေါ်ကနေအားပေးတာတွေနောက်လှူဒန်းတာတွေနဲ့စူတောင်းမြတ်တာပို့တာပေးတာတွေအားလုံးကိုခံစားရပါတယ
်ရုရှားနိုင်ငံကယူကရိန်းကိုပြီးခဲ့တဲ့နှစ် February 24ရက်နေ့မှာစတင်ကျူးကျော်တိုက်ခိုက်ခဲ့တာကြောင့်အခုဆိုရင်စစ်ပွဲကတစ်နှစ်ကျော်ရှိလာခဲ့ပြီဖြစ်ပြီးတော့ American, Britain, Germany, အပါအဝင်EU ဥရောပသမဂ္ဂနဲ့မဟာမိတ်နိုင်ငံတွေကတော့ Ukraine ကိုစစ်လက်နက်ပစ္စည်းတွေပါဝင်တခြားလိုအပ်တဲ့အကူအညီတွေပံ့ပိုးကူညီပေးနေတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ Radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါပြင် VOA မြန်မာပိုင်းအစီအစဉ်ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook နဲ့ YouTube ဆက်မျက်နှာတို့ကနေလည်းအတန်လွှင့်ခြင်းနဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American တန်ရဲ2023ခုနှစ်ဧပြီလ9ရက်တောက်ချန်နေမနက်ခင်းစီစဉ်တွေကိုလှိုင်းဒိုမီတာ24.50-51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ဦးအောင်ခင်းရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်နဲ့အတူတိုင်းရင်းသတင်းလွှာမှာနားဆင်ကြရမယ့်အကြောင်းအရာကတော့
ဒီတစ်ခေါက်တော့မြောက်ပိုင်းအဖွဲ့ဟိုဦးတည်ပြီးတော့ငင်းချမ်းရေးဖြစ်စဉ်တစ်ခုဖြစ်လာမယ်ဆိုရင်ဒီ process ကဒီဖြစ်စဉ်ကအလုံးပါ
တိုင်းရင်တည်လွှာအစီအစဉ်မှာနားဆင်ချက်ရပါမယ်ရှင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ချက်ရအောင်ပါဆရာနာတိန်နာကိုပြည်သူလူထုကခုခံတော်လှန်တဲ့အတွက်ပြည်ရင်းစစ်ဖြစ်နေတာနှစ်နှစ်ကျော်ပါပြီဒါပေမဲ့ဘဲဘက်ကမှနိုင်ဖို့အလားအလာမရှိသေးဘူးလို့နိုင်ငံခြားလိလာသူတွေကသုံးသက်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်
ကောင်စီနဲ့ဒီမိုကရေစီဘက်တော်သားတွေအကြဖြစ်ပွားနေတဲ့ပြည်တွင်းစစ်ဟာအဆုံးအဖြတ်ပေးနိုင်တဲ့အခြေအနေကိုရောက်ဖို့အများကြီးလိုနေသေးတယ်လို့ ODNI Office of the Director of National Intelligence American ထောက်လှမ်းရေးညွှန်မှုရုံးကဆိုပါတယ်။လွန်ခဲ့တဲ့ February 6ရက်နေ့တုန်းနှစ်လေအစည်းအဝေးခန်းစာမှာသုံးသပ်ထားတာပါ။ပြည်ရေးရှင်ရေးတိုက်ပွဲအဖြစ်နှစ်ဖက်စလုံးကသတ်မှတ်ထားတာကြောင့်စစ်စစ်ဆွေးနွေးအဖြစ်ရှာရေးအတွက်အခွင့်အလမ်းမရှိဘူးလို့ဆိုပါတယ်စစ်အုပ်စုပြိုခွင်းရင်အခြေအနေပြောင်းသွားနိုင်တယ်လို့တော်လှန်ရေးကိုပေးတဲ့ပြည်ပအကူအညီတိုးပွားလာရင်လည်းအခြေအနေပြောင်းသွားနိုင်ပါတယ်တဲ့တဖြည်းဖြည်းအခြေအနေဆိုးဝါးလာပေမဲ့အနိုင်ရမယ်လို့ယူဆတဲ့စစ်ကောင်စီကိုတိုက်ခိုက်နေရတာဟာအတိုက်အခံအတွက်အတားကျက်ဖြစ်တယ်လို့သုတေသီအန်တိုနီဒေးဗစ်ကမလ6ရက်နေ့ကအေယာဝရီစာဆောင်မှာပြောသွားပါတယ်ဒါပေမဲ့စစ်တပ်ကိုရှော့တွက်လို့မရဘူးလို့သတိပေးထားပါတယ်တပ်ပြေးတွေများလာတော့အကြအဆုံးကလည်းများလာတဲ့အတွက်တပ်ပြက်ပြီးပြိုကွဲတော့မယ်ဆိုတော့လိုချင်ရာဆွဲပြောတာမျိုးလည်းရှိတယ်လို့အန်တိုနီဒေးဗစ်ကဆိုပါတယ
်လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုစွန့်ခွာလာသူဦးရေဟာ4,000လောက်ရှိမယ်လို့အန်တိုနီဒေးဗစ်ကခန့်မှန်းပါတယ်တည်ဆုံးသူနဲ့ဒဏ်ရာရသူက1,000ကျွဲလောက်ရှိနိုင်ပါတယ်စစ်တပ်မှာအင်အား3,000လောက်ရှိနိုင်ပြီးရဲတပ်ဖွဲ့မှာ9,000လောက်ရှိနိုင်ပါတယ်တော်လှန်ရေးဘက်ကိုအစုလိုက်အပြုံလိုက်ကူးပြောင်းလာတာမျိုးမတွေ့ရသေးတဲ့အတွက်တပ်သားတွေကိုထိန်းချုပ်ထားနိုင်ပုံရတယ်လို့ဆိုပါတယ်ဒါပေမဲ့တပြည်လုံးခုခံတွန်းလှန်နေတာကိုနှိမ်နင်းနိုင်တဲ့အင်အားစစ်ကောင်စီမှာမရှိတာကတော့သိကြနေပါတယ်အင်အား100ကျော်ရှိရင်တပ်ရင်းလို့ခေါ်နေတာမို့လေချောင်းကနေတိုက်ခိုက်တာတွေများလာပါတယ်အရက်သားတွေဒုက္ခတွေဖြစ်ကုန်ကြပါတယ်ပျောက်ကြားတက်တွေကတော့လေချောင်းရံကိုတင်းဆောင်ရင်ခုခံတိုက်ခိုက်နိုင်မဲ့နီးလန်းတွေကိုသင်္ကန်းစာယူနိုင်နေပြီမို့ထိတ်လန့်စရာမဟုတ်တော့ဘူးလို့ဆိုပါတယ
်တပီလုံးမှာဖြန့်ကျဲထားတဲ့တက်တွေအတွက်ရိတ်ခါပစ္စည်းထောက်ပို့ရေးဟာစစ်ကောင်စီရဲ့အဓိကပြဿနာတစ်ခုဖြစ်ပါတယ်ချင်းပြည်နယ်လိုသွားရလာရတဲ့ခက်ခဲတဲ့နေရာမှာထောက်ပို့ရေးဟာစစ်ကောင်စီရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီရဲ့ထောက်ပို့ရေးကိုအကွက်ချပြီးပိတ်ဆို့ဖြတ်တောက်နိုင်မယ်ဆိုရင်အရှိတ်ကိုထိုးလိုက်တယ်လို့ဖြစ်သွားနိုင်ပါတယ်။မြမရေးရာသူတေတီမိုက်ကယ်မာတင်ကတော့စစ်ကောင်စီဟာဇသိန်းခန်းရောက်နေပြီလို့ဆိုပါတယ်။တော်လှန်ရေးပျောက်ကြားဥယျာဉ်တသိန်းလောက်ရှိမယ်လို့ခန့်မှန်းတာမို့ဒီစစ်တီတွေကိုလက်နဲ့တပ်ဆင်ပေးနိုင်တဲ့အတိုင်းအတာကိုလိုက်ပြီးအခြေအနေလည်းပြောင်းလဲသွားနိုင်တယ်လို့သုံးသပ်ကြပါလေ
။မြမပြည်ရင်းစစ်အခြေအနေလေခဲတဲလဲဖြစ်နေတာကိုကြည်ပြီးဘယ်ဘက်ကအပေါ်စီးရနိုင်တယ်ဆိုတာကိုနိုင်ငံသားသူတွေတီကလေးလာဆန်းစစ်ကြပါတယ်။တမ်မရော်အကြောင်းစာအုပ်စာရန်ဒီရေးသားပြုစုထားတဲ့ပမောက္ခအန်ဒရူးဆက်ကတော့စစ်တပ်ဟာပြည်ရင်းစစ်ကိုမအောင်နိုင်ပေမဲ့အာဏာလက်လွတ်မဖြစ်သွားရအောင်ညှိမျိုးစုံသုံးလိမ့်မယ်လို့ဆိုပါတယ်။တတွင်းပုံကံမှုကြီးပေါ်ပေါက်လာတာမျိုးဒါမှမဟုတ်ပြည်ပကလက်နက်ပစ္စည်းဝင်လာတာမျိုးမဟုတ်ဘူးဆိုရင်တော့ပြည်တွင်းစစ်ဟာနှိမ့်နဲ့ချီပြီးကြာနိုင်တယ်လို့အန်ဒရူးဆက်ကမြင်ပါတယ် NUG အစိုးရမှဗဏ္ဍာငွေတောင့်တင်းမှုသာလိုတယ်လို့ဥရောပသုတေသီသတင်းသမားဒေးဗစ်ဟုတ်ကဆိုပါတယ်ငွေရှိရင်စုငွေတွေပေးနိုင်ပါတယ်ဒုက္ခသည်တွေကိုကူညီနိုင်ပြီးလက်နက်ပစ္စည်းလည်းဝယ်ယူနိုင်တယ်လို့ဆိုပါတယ
်ယမရေယာပါရကူဘတ်ဒေးလစ်နာကတော့စစ်တပ်မှခေါင်းဆောင်ပိုင်းကိုဖျောက်ထုတ်ဖမ်းဆီးတာတွေနဲ့အောက်ပိုင်းမှာမကျေမနပ်ဖြစ်တာတွေရှိခဲ့ပြီးမဲ့နောက်ဆုံးကြတော့အမိတ်နာဂာနဲ့ဘဝကနေမထွက်နိုင်ဘူးလို့သုံးသပ်ပါတယ်အမိတ်နာဂာနဲ့စစ်တလေးကြောင့်စစ်အာဏာရှင်တက်ဆိုးရှည်နေတာဖြစ်ပါတယ်ဒါပေမဲ့ဒီတစ်ခါတော့တတ်ချုပ်မင်းအောင်လွန်ရဲ့အပေါင်းပါတို့ရဲ့ညံပြင်းမှုကြောင့်အရင်တို့တက်ဆိုးရှည်နိုင်ပါမလားလို့ဘာတေးလင်နာကမေးခွန်းထုတ်ထားပါတယ်ဒီလောက်ဆိုးရတဲ့အခြေအနေကိုမတွေ့ဘူးသေးတာမို့ဘယ်လိုဖြစ်မယ်ဆိုတာခမရခဲ့တယ်လို့လည်းဆိုပါတယ်တပြည်လုံးယွန်ရှာမုံတိနေမှန်းတည်တဲ့စေအုပ်စုဟာနွားခွဲကြားခိုက်ဘဝကိုရောက်သွားမှစိုးရိမ်နေကြတယ်လို့ဆိုပါတယ်မဖြစ်နိုင်တာတွေမလုပ်သင့်တာတွေကိုလှုပ်ခိုက်နေပေမဲ့အမိန်ကိုနာခံနေကြတုံးပါပဲခရိုနီတွေကလည်းသူတို့ရဲ့စီးပွားရေးပါပျက်စီးလာမှကိုစိုးရိမ်လာကြပါတယ်တက်ချုပ်ကတော့စီးပွားရှာလို့ကောင်းတုံးပါပဲတက်ချုပ်နဲ့အဖွဲ့ကိုနွားကွဲကြားကြိုက်ဘဝကိုရောက်အောင်စွန့်ဆန်နိုင်ဖို့လိုပါတယ်။ဒါမှမဟုတ်ရင်တော့မြန်မာပြည်ဟာစီးပွားရေးနိုင်ငံရေးနဲ့လူမှုရေးချောက်ကြီးတဲ့ကိုဆက်လက်ကြာဆင်းဖို့သာရှိတော့တယ်လို့ဗတ်တလစ်တာကသုံးသပ်ထားပါတယ်ခင်ဗျာ
။ဦးအောင်ခေရဲ့မြန်မာရေးသုံးသပ်ချက်ပါရှင်။အခုတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပါမယ်။ဒီသတင်းပတ်မှာတော့ရှောင်းကျင်သင်းနဲ့အစာနဲ့နီးနာတွေကိုပြောပြမှာပါ။မြန်မာနိုင်ငံတဲ့စိုက်ပျိုးထုတ်လို့ရမှာဓာတုဆေးအသုံးများလွန်တာကြောင့်အာဟာရရော့ကြကုန်တာအပြင်တခြားအကျိုးဆက်များစွာပါထပ်ဆင့်ခန်းစားလာရတယ်လို့အာဟာရပညာရှင်တွေကထောက်ပြပါတယ်။ဒီအကြောင်းနယူးယောက်မြို့ကနေတက်ကတူကအပြည်ပြည်ဆိုင်ရာအစာအာဟာရဆိုင်ရာပမောက်ခဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมอกะดร.ခင်မာချိုခင်ဗျာကျွန်တော်တို့အာဟာရရှိစာရနိုင်ရင်လည်းစားတောက်ပုံပြဿနာတွေနဲ့ပတ်သက်ပြီးတော့အရသာဒီအစီငံအချို့ပေါ့နော်အဲ့ဒါကိုဥစားပေးလွန်တာနဲ့နောက်ဒီအပေါ်ရန်လှပတဲ့ဆံဖြူနဲ့အခွန်အကုန်နှွာပစ်ထားတဲ့အသီးရွက်မျိုးကိုအာဟာရထက်ဖို့ဥစားပေးမိတာတွေနောက်စားတဲ့ဆံလုံးညုံနဲ့တဘာဝဟင်းသီးဟရက်တွေအကြောင်းပြောပြီးမှအခုတစ်ခေါက်တော့ဆံမရည်သတိပြုရှောင်ကျင်သင့်တဲ့စားစရာတွေနီးလာတွေကိုပြောမှမို့ဘယ်ကနေစပြီးတော့ရှင်းပြခြင်းလဲဆင်မ
ဟင်းကပ်အမွေးကြိုင်ပေါ့မြမလူမျိုးတွေရဲ့ဟင်းတွေမှာချက်ကြတယ်အခုနောက်ပိုင်းဟင်းကပ်အမွေးကြိုင်ကို ready made လာတဲ့ဟာတွေကိုသုံးကြအဲ့ဒါတခုလည်းနည်းနည်းလေးသတိထားစေချင်တယ်အဲ့တော့ပစ္စည်းတစ်ခုခုကစက်ရုံတွေကနေထုတ်လိုက်တယ်အပေါ်မှာတက်ထားတဲ့အညွှန်းပေါ့နော်ဒီအညွှန်းကအတိအကျဖော်ပြမထားဘူးအထဲမှာဘာတွေနဲ့ဘယ်လိုလုပ်ထားတယ်ဆိုတာမသိဘူးဆိုရင်အဲ့ဒီအစားအသောက်ကစားတောက်သင့်ရွေးချယ်တဲ့ထဲမှာမရွေးချယ်သင့်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့အထဲမှာဘာမှမသိတာဖြစ်တဲ့အတွက်အရသာဘလောက်ပဲကောင်းကောင်းအယုတ်အသွင်သဏ္ဍာန်အစင်းသဏ္ဍာန်ဘလို့ပဲစိတ်ဝင်စားမှုကောင်းကောင်းကျန်းမာရေးအတွက်ကကြတော့သူကပြဿနာဖြစ်နိုင်တယ်ဒါကြောင့်မို့လို့ဟင်းကအမွေးကြိုင်ဆိုတော့စနွင်းလေမြန်မာပြည်မှာစနွင်းဒါကျမတို့ဆိုအိမ်မှာစနွင်းနေအများကြီးစိုက်တယ်ဒီစနွင်းကထုတ်ထားစနွင်းချက်ကြီးပေါ့စနွင်းကနေလောက်ထားတယ်စနွင်းမှုန့်ဒီစနွင်းမှုန့်စစ်စစ်ကိုမိဖို့ကြောင့်မြန်မာအများအားရှိတင်တယ်ပြီးရင်ဂျင်းပေါ့နော်အားပြီးလို့ရှိရင်စနွင်းနဲ့ပုံစံတူတယ် family တူတယ်တရက်ကင်းလို့ခေါ်သေးတယ်မြန်မာပြည်မှာအဲစနွင်းတဲ့အတိုင်းပဲအဲကောင်ပပလေးတွေလှီးပြီးတော့ဈေးထဲမှာလည်းရောင်းတယ်အခုမြို့ပေါ်က city mart တွေမှာလည်းရောင်းတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ရောသတိပြုရှောင်ကျဉ်တင်တာရှိသလားဆင်မ
ခင်ရွက်တွေကိုဈေးကသွားဝယ်တယ်ဒီခက်ကကြတော့ဈေးတွေကျွေးကြတယ်အဲ့တော့စိမ့်နာတွေကိုစိမ့်နေအောင်ဝါတာတွေကိုဝါနေအောင်ဆိုပြီးတော့ဈေးတွေသုံးတယ်အဲ့တော့ဝယ်လိုက်တုန်းကတော့အစိမ့်ရောင်ကအစိမ့်ရောင်အဝါရောင်ကအဝါရောင်အိမ်ရောက်လာပြီးနောက်နေလဲကြအောင်အကုန်လုံးကအစိမ့်တွေအကုန်လုံးကအဝါတွေဖြစ်ပြီးအဝါတွေအကုန်လုံးကအမဲမျိုးပုတ်တွေဖြစ်ကုန်အဲ့တော့ဘယ်သူမှမစားကျင်တော့လွတ်ပစ်အဲ့တော့အဓိကကတော့ဈေးတွေကျွေးတဲ့ပြဿနာပေါ့နော်။ကြီးမြန်ဈေးတွေကျွေးတယ်၊အရောင်ကိုထိန်းထားတဲ့ဈေးတွေကျွေးတယ်၊ပြီးရင်လမ်းသွားအောင်လို့ဟိရွက်တွေကိုနှိုးမသွားအောင်လို့လမ်းနေအောင်လို့လုပ်တဲ့ဈေးတွေကျွေးတယ်။ဆိုအဲ့ဒီဈေးတွေကလည်းဘယ်လိုနေရာနေရနေဘယ်လိုနေဆက်တွေဘယ်လိုနေရနေဘယ်လိုဝင်လာမှန်းမသိတဲ့ register မှတ်ပုံတင်ထားတဲ့ဟာတွေမဟုတ်တဲ့။အဲ့တော့အစိုးရအနေနဲ့ကလည်း FDA ကနေစီးနှင်းစည်းကမ်းနေထုတ်ပြီးတဲ့စစ်ဆေးမှုတွေဆိုတာကဘလို့မှအသေးစိတ်မလိုက်နိုင်ဘူးရက်ွက်ဈေးွက်တွေကိုအဲ့တော့ဒီဈေးတွေကမြို့ဝနေပြီးတော့နေကနေရွာထိရောက်သွားတယ်အခုရွာမှာရှိတဲ့ရင်းနှီးဟိရွက်တွေကအစားသူအဲ့လိုမျိုးတွေဖြစ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့ဒီဓာတုဈေးသုံးလုံးတဲ့ပြဿနာကဘ
ဘလို့ပဲပုံဖြစ်လာတာလဲဆင်မရင်ဟင်းဒီဟင်းရွက်တရားအစားနံပါတ်1ကကြတော့စိုက်ပျိုးထုတ်လုပ်တဲ့နေရာမှာစပြီးတော့မြေပြင်တဲ့ကဆနစ်ကြအောင်မြေမပြင်ဘူးမြေကြီးတရားအပေါ်ရန်တော့ဆွိုင်းလို့ပြောတယ်တပည့်နှစ်ပေတရားမြေကြီးတရားအကုန်လုံးကတကယ်စိုက်ပျိုးဟိုလူသားအကျိုးပြုစေမယ်မိုက်ခရိုလို့ပြောတာလေအကုန်လုံးကမရှိတော့ဒီကောင်းလေးဆိုရင်ဘယ်ရှာမှမသိတော့အဲ့တော့အပေါ်ကဟင်းဒီဟင်းရွက ဒီနေ့အသီးတွေကိုပုံမှန်တဘာဝအီးတိုင်းစိုက်ပျိုးထုတ်လုပ်မယ်အစားဒီစေးတွေကျူလာရင်အရွက်တွေကြီးကြီးဖြစ်လာမယ်တဟုန်တို့အပွင့်တွေတဟုန်တို့ပွင့်လာမယ်အသီးတွေတဟုန်တို့တီးလာမယ်အဲ့ဒီဓာတုစေးတွေကိုကျွေးတဲ့ရင်ကျေးမှုကြီးကကာချာကြီးကအယံကူများနေအဲ့ဒါကြီးကတော့မြန်မာပြည်အတွက်အင်မတန်ကြောက်စရာကောင်းတယ်ဒီစိုက်ပျိုးထုတ်လုပ်မှုလေကွင်းတွေငငယ်တော့ကတော့ကွင်းထဲရောက်ပြီးဆိုလက်ကြီးနှစ်ဖက်ကိုဝါဆိုမြှောက်ပြီးတော့အရင်ဘက်ကြီးဖွင့်ပြီးအသက်ကိုရှူရှားလိုက်အခုအဲ့လိုရှူလို့မရတော့အရန်ကြောက်စရာကောင်းတယ်အဲ့လိုရှူလိုက်လို့ရှိရင်ဗစက်ထုပ်ကိုတန်းဝင်ပါကဘုသက်စီပေါင်းသက်စီမှုသက်စီအစိတ်ကြီးရဲ့ကျွင်းကျန်နေအဲ့လေထဲမှာအပြည့်ပဲပြီးရင်စပားဆိုင်ပြုံးမှုကထုတ်လာတဲ့မီသိန်းနေကာဗွန်အောက်ဆိုက်ဒီလေထဲမှာရှိတဲ့ကာဗွန်အောက်ဆိုက်ကအရန်မြင့်တ
ာဟုတ်ကဲ့ဆရာမအခုလိုဒီဓာတုဆေးသုံးလွန်းတာနဲ့ဒီလေထုထိခိုက်တာကြောင့်နောက်ဆက်တွဲတွေရောသတိပြုစရာရှိသလားဆရာမ
ကျမတို့ခု global warming climate change လို့ပြောကြတဲ့နေရာမှာ atmospheric carbon dioxide ကအရန်ကို rise နေဒါကြောင့် temperature ဘာလို့မြင့်လာလဲဆိုတာကအဲ့ဒါလေးကြောင့်အဲ့တော့ကျမတို့ကသိပ္ပံကြီးကြ global သုတေသနတွေလုပ်တယ်ထွက်လာတဲ့အဖြေတွေကဒီလိုပိုသက်ဆေးပေါင်းသက်ဆေးတွေကြီးမြန်ဆေးတွေဒါတွေကျွေးချင်းကြောင့်ပတ်ဝန်းကျင်ကြီးရဲ့ဘလောက်တောင်မှထိခိုက်ဆိုးရွားမှုတွေဖြစ်လဲဆိုတော့ထုတ်လုပ်တဲ့စားသုံးကုန်ဒီနံဥပမာပြောရလို့ရှိရင်မြန်မာလူမျိုးတွေဆိုတော့ဆန်စားတယ်ဆိုတော့စပားပေါ့ပြီးလို့ရှိရင်ပြောင်းပေါ့ပြီးရင်ပဲမျိုးစုံပါဘလောက်တောင်ကျသွားလဲဆိုရင်အသားဓာတ်ပါဝင်မှုက20ရာခိုင်နှုန်းအထိအောင်ကျတယ်တန်ဓာတ်ပါဝင်မှုက14ရာခိုင်နှုန်းအထိကျပြီးတော့ဇင်ဓာတ်ပါဝင်မှုက15ရာခိုင်နှုန်းအထိရော့ကျသွားစေတယ်ဆိုတဲ့သုတေသနတွေ့ရှိချက်ကိုကျွန်တော်တို့တွေ့ထားတယ်အရန်ကြောက်စရာကောင်းတယ
်ဟုတ်ကဲ့ဆရာမနောက်ထပ်ရောနောက်ဆက်တွဲသတိပြုစရာရှိသေးလားဆရာမ
ဒီပဝင်းကျင်ရဲ့ temperature ကြီးက5 degree celsius အရန်တိုးရင်ကျမတို့အကုန်အေးပျော်ပြီးသေးကုန်ကြတော့မှာဒါကြောင့်မို့အရန်ကြောက်လို့ကဘာလုံးဆိုင်ရာကာကွယ်မှုတွေအများကြီးလုပ်နေကြတယ်အဲ့ဒီထက်မှဘာလဲဆိုဆွတ်ဆွတ်ကပြောတယ်အဲ့လိုရာသီဥတု temperature တွေမြင့်သွားတဲ့အတွက်ကြောင့်ခုနပိုးတွေမှိုတွေကအရန်ကြတယ်အဲ့တော့ဘာဖြစ်လဲဆိုနောက်ဆက်တွဲခုနပိုးသက်ဆေးတွေမှိုသက်ဆေးတွေမတရားသုံးစွဲတာတွေဆိုတော့သူကဂျက်အေးသူ့အမေရိုက်တယ်လို့ဖြစ်အကုန်လုံးကပက်ပက်လဲပြီးတော့ပြဿနာတွေကတကယ့်ကိုမြောင်များစွာကိုကျမတို့ဒီစိုက်ပျိုးထုတ်လို့မှုခွင်းဆက်ကြီးတစ်ခုလုံးကရင်ဆိုင်နေရတယ်ဗမာတိတာလဲဆိုတော့အခုဟောမြင်းကလေးနေလှုပ်ပြန်ပြီးဟာအခုမိုးရသူမှုကမလို့တဲ့အချိန်ဒီစိတ်တိုင်းချိန်မှာမိုးတွေကမတရားရွာလာပြန်ပြီးမိုးတွေဆွေးလာပြန်ပြီးဟောလို့တဲ့အချိန်ကျတော့မိုးမရွာဘူးမိုးခေါင်ကြီးကြီးတွေပကြအက်ကိုမရေတွေသွင်းရပြန်ပြီးအဲ့ဒီမှာစိုက်ပျိုးစရိတ်ထုတ်လို့မှုစရိတ်တွေကလိုတာထက်အစာပေါင်းများစွာပိုးပြီးတော့ကုန်အောင်ထွက်လာတဲ့ဒီနံရဲ့ကျောင်းစရာဈေးကွက်ကမရှိဈေးရမရှိဒါကြောင့်မို့လို့ကျမတို့လက်သမားတွေကဆင်းရဲပြီးရင်ဆင်းရဲရင်မွဲပြီးရင်မွဲရင်အဲ့တော့ပတ်စံအဖြစ်တော့ရတယ်ဒါမှငွေရကြောင်းနဲ့မှုကြောင့်အိုက်ပဆန်ကဘာမှပြန်ဝယ်လို့မရတော့ကုန်ထုတ်လို့မှုစရိတ်တွေအလုတ်သမားစရိတ်တွေအဲ့ဒီပြဿနာကြီးကိုကျမတို့တိုင်းပြည်ကရှင်းမပေးနိုင
်ဟုတ်ကဲ့ဆရာမနောက်ဆုံးရောဘာထပ်ပြောချင်တယ်လဲဆရာမ
ကျမတို့ရဲ့ဂျမားရေးကဏ္ဍအာဟာရကဏ္ဍမှာအဲ့ဒီပြဿနာကြီးကဘယ်လောက်ထိလာထိကြိုက်နေလဲဆိုရင်အခုဆန်တော့စားနေရပဲလीဖွဲ့စုနေတဲ့ပေါ်ဆန်မွေးလေးကိုစားနေရပဲဒါပေမဲ့အဲ့ဒီဆန်စိုက်ပျိုးထုတ်လို့မှုမှာသုံးလိုက်တွင်းလိုက်တဲ့ရေကဘယ်လောက်ထိအာဆင်နစ်တွေပါလာတာလဲပြီးရင်ဆော့ဆော့ကပြောသလိုအခု atmospheric carbon dioxide ကြီးကလေထုထဲမှာအရင်များနေတာခုနပြောတဲ့ပိုသက်ဆေးတွေပေါက်သက်ဆေးတွေမှုသက်ဆေးတွေစပါးတွေပဲစိုက်ပျိုးထုတ်လို့မှုကထွက်လာတဲ့မီသိန်းတန်ငွေတွေအဲ့ဒီတွေရဲ့ရိုက်ခတ်မှုကြောင့်အခုဆန်တို့ဂျုံတို့ပဲရောရာဒါတဲ့တန်တပ်ပြီးစင်တက်ပြီးရော့ကျသွားတယ်ဆိုတာအဲ့ဒီသမင်းကိုပဲစားနေတဲ့သူတွေရဲ့အာရကိုဘယ်လောက်ထိအောင်မြန်ချုပ်တဲ့သွားပြီလဲစံတကူလဲကိုပြီးခိုနေရမဲ့သူဆိုရင်သွားပြီအဲ့တော့သမင်းမှာကဒီလိုကိုဖြစ်နေပြီဆိုတော့ကျမတို့လူမျိုးတွေအာရချုပ်တဲ့မှုကတွေးကြည့်ရင်အင်မတန်မှကြောက်စရာကောင်းတယ်ဒါကကျမတို့ကတိတ်ပံပညာတွက်ချက်ပြီးထွက်လာတဲ့အဖြစ်တွေရတွေးကြည့်ပြီးအရန်ကြောက်သွားလို
့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာတော်
ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ပါရှင်အခုတော့သတင်းပတ်စင်ခဏတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ချက်ရအောင်ပါနေကြာဒေတာသတင်းတောက်တွေအပတ်စဉ်စူးစီးတင်ပြနေတာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြွဆိုပါရစေမြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသအတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘတ်ချမ်းမှာရှိတဲ့ရွှေကုတ်ကိုမြို့တဲ့အမိကကရင်နယ်သားဆောင်တပ်ကင်းစခန်းနှစ်ခုကို KNLA ပူးပေါင်းတပ်ဖွဲ့တွေကစီးနင်းတိုက်ခိုက်ခဲ့ပါလေစစ်တပ်ကလုံးမဲ့ရွေးကောက်ပွဲကိုတော့ရခိုင်ပြည်ကျောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုတော့စစ်တွေမြို့မှာလုပ်ခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့ကလေးမြို့နယ်တဲ့စစ်တပ်ကအင်အားအလုံးကြီးနဲ့ထိုးစစ်ဆင်နေမှုကြောင့်ဒေသခံပြည်သူ 3,000 နီးပါးလောက်ဟာဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ဝတီမြို့နယ်ရွှေကုတ်ကိုမြို့တဲ့အနီးထီကော်ထောရွာကကရင်နယ်ခြားဆောင်တပ် PGF ကင်းစခန်းတစ်ခုကိုကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မနက်ပိုင်းကစီးနင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွှေကုတ်ကိုမြို့ထီကော်ထောရွာက PGF နဲ့စစ်ကောင်စီတပ်တို့ထိုင်ထားတဲ့စခန်းတစ်ခုကို KNLA ပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့ရမှာရွှေကုတ်ကိုမြို့တစ်စင်မှဂိမ်းဒေတာထဲရှိလောင်းကစားယုံတွေလူနေအိမ်တွေရှိတဲ့နေရာတွေမှာပါနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်အဲ့ဒီနောက်တိုက်ပွဲပြင်းထန်တဲ့အတွက်စစ်တပ်ကလေကြောင်းကနေပစ်ကူပေးခဲ့တယ်လို့တိုက်ပွဲအတွင် PGF တပ်ကအရာရှိအပါဝင်ထိခိုက်သေးဆုံးမှုတွေနဲ့ KNLA ပူးပေါင်းတပ်တွေဘက်ကကြဆုံးခဲ့တာရှိတယ်လို့ရွှေကုတ်ကိုဒေတာခံတယောက်ကပြောပါတယ်
ကချင်းပြည်နယ်ရွှေကိုမြို့နယ်စီတာရွာရဲ့အေဘီလာ9ရက်နေ့မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေကြောင့်လူနေအိမ်တွေမီးလောင်ပျက်စီးခဲ့တယ်လို့လေရင်နဲ့လည်းဘုံကျဲခဲ့လို့လူနေအိမ်တွေထပ်မံမီးလောင်ပျက်စီးခဲ့ရတယ်လို့ရွှေကိုဒေသခံတွေကပြောပါတယ်ခလာရ89ခလာရ10ကအင်အား60လောက်ပါတဲ့အဖွဲ့အပြင်ဗမော်အခြေဆိုင်ခမာရ236ကအင်အား80ပါပူပေါင်းအဖွဲ့နဲ့ KIA PDF ပူပေါင်းအဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးမန်ဝုံကြီးရွာစီမူကြီးရွာရုပ်ကိုလည်းမီးရှုဖြက်စီးခဲ့တဲ့အပြင်စီတာရွာကိုလည်းမီးရှုခဲ့တာဖြစ်ပါတယ်ညနေ 3:00 ခွဲအချိန်မှာတော့ Jet Fighter 2စီးနဲ့ရှစ်ကြိမ်ထက်မနည်းဘုံကျဲခဲ့ပြီးညနေ 9:00 ခွဲလောက်မှာမစ်ဂျင်နာဖက်ကနေတက်လာတဲ့ Jet Fighter နဲ့ထပ်မံဘုံကျဲသွားတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ဖလန်းဟာခါကြာကာလာမပေါ်မှာရှိတဲ့တလန်ဇာရွာကလူနေအိမ်ခြေခုနှလုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဧပြီလ3ရက်နေ့မှာမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဖလန်းမြို့ကနေဟာခါမြို့ကိုစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ဟာချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတောက်လျှောက်ဖြစ်ပွားခဲ့ပြီးဧပြီလ3ရက်နေ့ကတလန်ဇာရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီနောက်ရွာထဲဝင်ပြီးလူနေအိမ်တွေကိုမိရှုဖျက်ဆီးခဲ့တာလို့ချင်းကာကွယ်ရေးတပ်ဖွဲ့ရီဖက်ကပြောပါတယ်ဒါအပြင်မတူပြီးပလက်ဝကလားမပေါ်မှာရှိတဲ့ကလားရွာကိုလည်းစစ်ကောင်စီတပ်ဖွဲ့ကမတ်လ31ရက်နေ့ဧပြီလ1ရက်နေ့ကမိရှို့ခဲ့တာကြောင့်လူနေအိမ်ခြေ30မိလောင်ပြကျခဲ့ရပါတယ်
စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေတဲ့ရှမ်းပြည်မြောက်ပိုင်းနောင်ချူမြို့နယ်ထဲမှာအရက်သားတယောက်မိုင်းနှင်းမိပြီးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါ။နောင်ချူမြို့ကုန်းညောင်ရွာသားတယောက်ရွာကနေဆိုင်ကဲတစည်းနဲ့သူ့ရဲ့ဂျန်ခင်းကိုအသွာမြို့ရဲ့အနောက်ဘက်15မိုင်လောက်အကွာမှာမိုင်းနှင်းမိတာဖြစ်ပြီးမိုင်းစထိမှန်ဒဏ်ရာကြောင့်နောင်ချူစေးရုံမှာစေကူတာမှုခံယူနေရတယ်လို့ဒေသခံတယောက်ကပြောပါတယ်။ဒါအပြင်ဧပြီလ1ရက်နေ့တော့ကလည်းနောင်ချူမြို့နယ်လုံခံရွာနာကလမ်းမှာထောင်ထားတဲ့မိုင်းကိုရခင်းသွားတဲ့ရွာသားတွေနဲ့ PDF တပ်ဖွဲ့တွေကပူးပေါင်းပြီးဖြိုတဲ့အချိန်အနီးမှာမိုင်းတလုံးပေါက်ကွဲလို့ PDF တပ်ဖွဲ့ဝင်၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
မွန်ပြည်နယ်ရေးမြွနယ်အောင်သာယာနဲ့ကနင်ကမော့ရွာကြားရောဘတ်ချန်အတွင်းတည်ဆုံနေတဲ့အမျိုးသားနှစ်ယောက်ရဲ့အလောင်းကိုတွေ့ရှိခဲ့တယ်လို့အလောင်းသွားကောက်သူတွေကပြောပါတယ်။ဧပြီလ3ရက်နေ့ကသနတ်တန်ယာနဲ့တည်ဆုံနေတဲ့အမျိုးသားတဦးရဲ့အလောင်းအပြင်အဲ့ဒီနေ့မတိုင်ခင်တရက်ကလည်းအသက်48နှစ်အရွယ်ရှိမော့ကနင်ရွာတက်တာကိုဝင်းနိုင်ဆိုသူရဲ့အလောင်းကိုတွားကောက်ခဲ့ပြီးလမိုင်းမြုပ်ပြည်သူစေယုံရှိရင်ခွဲယုံကိုပို့ခဲ့ရတယ်လို့မော့ကနင်ကြီးရွာရွှေဟန်ပရာဟိတအသင်းဝင်ကပြောပါတယ်အလောင်းတွေ့ခဲ့တဲ့နေရာအနီးကဘေးလမိုင်းနဲ့အေးကဘာကြီးရွာကြားမှာလဲဧပြီလ3ရက်နေ့မနေ့အစောပိုင်းကစစ်တပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတဲ့ဒေသခံမျိုးသားတယောက်နဲ့မျိုးသမီးတယောက်တို့တနတ်ထိမှန်ဒဏ်ရာရရှိခဲ့ပါတယ်
စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုရခိုင်ပြည်ចောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုစစ်တွေမြို့မှာအေဘီလာ၂ရက်နေ့ကပြုလုပ်ခဲ့ပါတယ်စစ်ကောင်စီကသူတို့လူလာတဲ့အာဏာရှင်စနစ်နဲ့2008အခြေခံဥပဒေကိုပြန်ပြီးအသက်သွင်းဖို့နဲ့တရားဝင်အစိုးရတရက်ဖြစ်လာဖို့အတူယောင်ရွေးကောက်ပွဲကိုကျင်းပဖို့စူးစမ်းနေတယ်လို့យေတာထားတဲ့လက်ကမ်းစာဆောင်တွေကိုစစ်တွေမြို့ရှုခင်းတာလမ်းကနေရာတချို့မှာကတ်ခဲ့ကြတယ်လို့လမ်းမကြီးတွေမှာလည်းချခဲ့ပါတယ်အခုလိုလောက်ရတာကတော့စစ်ကောင်စီကိုနိုင်ငံရေးအရာဆန့်ကျင်တာဖြစ်တယ်လို့ဥပဒေကြောင်းအရာလည်းဆန့်ကျင်တာဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုရရှိရေးအတွက်ဒီရွေးကောက်ပွဲကိုဆန့်ကျင်ရတာဖြစ်တယ်လို့ AASYC ကတာဝန်ရှိသူတဦးဖြစ်တဲ့ကိုတင်ဦးကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါစကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းဒေသမှာစစ်ကောင်စီတပ်ဖွဲ့ကအင်အားအလုံးအင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေမှုကြောင့်ရွာပေါင်း10ရွာကျော်ကဒေသခံပြည်သူ3000နီးပါးလောက်ဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။အကြောင်းဆုံးကိုတော့ကိုရောဘတ်ကစုစည်းထားပါတယ်။
စစ်ကောင်စီတပ်ဖွဲ့ဟာကလေးမြို့ကနေ12မိုင်လောက်ဝေးတဲ့မြောက်ပိုင်းဒေသဘက်ကိုမလကုံပိုင်းကစတင်ထိုးစစ်ဆင်တိုက်ခိုက်လာခဲ့ပြီးပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မလ31ရက်နေ့ကစလို့ပြင်းထုပ်ဦးရွာအနီးတိုက်ပွဲဖြစ်ပွားခဲ့ကြရာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးတွေအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုအပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်ခံရမှုကြောင့်ကလေးမြို့မြောက်ပိုင်းဒေသကရွာပေါင်း10ရွာကျော်ကဒေသခံပြည်သူတွေဟာကလေးမြို့ပေါ်ဘက်ကိုရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ချင်းမျိုးသားကကွေတက်မတော် CNDF တက်မဟာလေးကတာဝန်ရှိသူတယောက်ကပြောပါတယ
်တို့က30ရက်နှစ်ကလေးကခုချမ်းသာရေးဘက်ကနေတက်လာတာပေါ့နော်တက်နေကြတော့ချက်ဆောင်ဝတ်တင်မများဘူးတို့စစ်တရနေကြမှာတက်ပွဲတတော်ပြင်းလို့ပြန်ထန်သွားတယ်ဆောက်ပြောရှောင်ကြတာကိုကြည့်ပါဒီကတက်ပွဲကဒီဘက်ကမရမကဝင်ချင်ဝင်ချင်နေရတချာမတိုင်းချင်ဒီဘက်ကဝင်ဝင်ချင်နေပုံစံပြည့်တော့တက်ပွဲနဲ့ပြန်ထန်နေတယ်
ရွာလုံးကျွတ်စစ်ဘေးတိမ်းရှောင်ကြရတဲ့ကြီးရွာတွေကတော့အောင်ရွာမင်းလှညောင်ကုန်းပြင်းတော်ဦးမြောက်ချောတော်လက်ပံချောင်းချင်းစုတာယာကုန်းနန်းချောင်းပြီးတော့သာချမ်းသာကြီးမောက်လင်းစတဲ့ရွာတွေဖြစ်ကြပြီးအဲ့ဒီရွာတွေကချင်းလူမျိုးအများစုနေထိုင်ကြတဲ့ရွာတွေဖြစ်ပါတယ်ကလေးမျိုးပေါ်ကိုထွက်ပြေးတိမ်းရှောင်နေကြတဲ့စစ်ဘေးရှောင်ပြည်သူတွေကိုအရက်ဖက်အဖွဲ့အစည်းနဲ့ဘာသာရေးအသင်းတော်တွေကနေရာထိုင်ခင်းအစားအသောက်တွေအဆင်ပြေတယ်လို့စီစဉ်ပေးထားရတယ်လို့ကိုငင်ဆောင်ရွက်ပေးနေတဲ့အရက်ဖက်အဖွဲ့အစည်းကတာဝန်ရှိသူတို့ကပြောပါတယ
်ဒီမှာရောက်တဲ့လူဆိုရင်တို့အပြစ်တော်တောင်းဝင်ပါပဲပို့တာဒါရင်းဆုံးတယ်မှာပေါ့နော်အဲ့ဒါအပြစ်တော်ကျေးဇူးရလို့လုပ်တယ်ဖြစ်စတော့လေဒီလိုရှိရစေဆန္ဒလို့ဝယ်လို့ရှိတော့သူရောက်တယ်ဒီမှာတို့လူမျိုးရဲ့ပြည်နေနဲ့ဘာဖြစ်မှတော့ဖြစ်ရတဲ့ဟုတ်ဒီတော့သာဟဲမှာလာဆောင်ကြတယ်ဆိုတော့သာဟဲမှာလူအပ်တဲ့တပ်ဖို့ကိုသူလူအပ်တဲ့ဟာလေဆိုတော့ပတ်ဖို့ပြင်ရပါတော့
ဒါအပြင်စစ်ဘေးရှောင်ပြည်သူတို့ကတော့မြို့ပေါ်ကအသည့်ဆွေမျိုးတွေအိမ်မှာခိုးလုံသူတွေလည်းရှိနေပါတယ်ခုဆိုရင်ကလေးမြို့ပေါ်ကဘာသာရေးအဆောက်အုံအသီးသီးမှာစစ်ဘေးတိမ်းရှောင်နေကြရသူ 28,000 ကျော်ရှိပြီဖြစ်ပြီးအမျိုးသား 12,600 ကျော်နဲ့အမျိုးသမီး 14,500 ကျော်ရှိတယ်လို့ကလေးတောင်ရှိ People Administration ကအပြီလ4ရက်နေ့ကထုတ်ပြန်ထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြောင်းလဲဖွဲ့စည်းထားတဲ့ NSPNC ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီကငြိမ်းချမ်းရေးညီလာခံအစ်တစ်ခုကိုကျင်းပဖို့အပြည့်ရအဖွဲ့တွေနဲ့တွေ့ဆုံတဲ့အချိန်မှာပြောဆိုလိုက်ပါတယ်ငြိမ်းချမ်းရေးညီလာခံအစ်တစ်ခုကျင်းပဖို့ဘာကြောင့်ပြောတာလဲဒါရောလက်ရှိနိုင်ငံရေးအခြေအနေအရဖြစ်နိုင်ခြင်းရှိရလားမိရင်ကြီးကတင်ဆက်ထားပါတယ
်တိုင်းရနာလက်နက်ကင်အဖွဲ့စည်းတွေပါဝင်တဲ့ငြိမ်းချမ်းရေးညီလာခံအစ်တစ်ခုကျင်းပဖို့စစ်ကောင်စီရဲ့ NSPNC ဘက်ကတင်ပြခဲ့တယ်လို့PBSD ပြောခွေရဘုံမူကြီးစောကျော်ညိုကပြောပါတယ်
။မြေကြီးကြီးစီမီပွဲဆိုတာကလည်းပဲဒါ NSPNC ကတည်တဲ့ဒါကောင်းတဲ့ဖြစ်နေတယ်။ဒီတော့ဒီမြေကြီးကြီးမြလာကြန်တို့၂၁ရာစုတည်လို့ကျွန်တော်တို့လှုပ်လာခဲ့တဲ့ဖြစ်တယ်။ NC ဒီမှာပါတဲ့နိုင်ငံရေးစီမီမှုတန်လမ်းပြမြေပုံမှာပါတဲ့အခွင့်အရေးကျွန်တော်တို့ဆွေးနွေးကြနေတယ်။အခုကျန်းမြေလာကြန်ကတော့ကျွန်တော်တို့အရင်ကခေါ်တယ်လို့မျိုးဒီတော့ဒီမြေကြီးကြီးမြလာကြန်တို့လည်းမခေါ်ဘူး။ဒီကံပြီးပြည်လုံးလည်းမဟုတ်ဘူးပေါ့လေ။ဒီရန်ကအနေနဲ့တော့ဒါတစ်ဖက်ကပြင်လာတာကိုပြင်ပြတာတော့ကျွန်တော်တို့ကြားသိရတာရှိတယ်
။ပြီးခဲ့တဲ့မလကုံပိုင်းကနေပြည်တော်မှာ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကင်ခုနှစ်ဖွဲ့တို့နဲ့လွတ်တဘောတွဲဆောင်ဆွေးနွေးချင်း NSPNC ဘက်ကတင်ပြလာတယ်လို့ဆိုပါတယ်။အားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့ကစစ်ကောင်စီ SAC ရဲ့တဘောထားကြီးမှုအပေါ်မူတည်နေတယ်လို့
တိုင်းရင်းသားရေးရာစင်တာဤနဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကအခုလိုသုံးသပ်ပါတယ
်ဒီတစ်ခေါက်တော့မြောက်ပိုင်းအဖွဲ့ဟိုဥတည်ပြီးတော့ငင်းချမ်းရေးဖြစ်စဉ်တစ်ခုဖြစ်လာမယ်ဆိုရင်ဒီ process ကဒီဖြစ်စဉ်ကအားလုံးပါဝင်နိုင်တဲ့ process ခုဖြစ်လာနိုင်တယ်အာ NCA ရဲ့အကန့်အသတ်မရှိတဲ့ခါကျတော့မြောက်ပိုင်းအဖွဲ့လည်းပါလာနိုင်တယ်တောင်ပိုင်းအဖွဲ့တွေလည်းပါချင်တဲ့အဖွဲ့လည်းပါလာနိုင်တယ် SAC ကဘလောက်လေးလေးနဲ့နဲ့ထားပြီးတော့နော်တဘောထားကြီးကြီးထားပြီးတော့သူတို့လောက်ဆောင်သွားနိုင်မလဲဆိုအဲ့ဒါကကျွန်တော်တို့စောင့်ကြည့်ရမှာပေါ့
နိုင်ငံမှာအရေးကြီးဆုံးလိုအပ်နေတာကငင်းချမ်းရေးဖြစ်ပြီးငင်းချမ်းရေးညီလာခံဆိုတာတက်လာတဲ့အစိုးရတိုင်းဆောင်ရွက်တဲ့ကိစ္စဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေတယ်လို့စစ်ကောင်စီကကျင်းပတဲ့ဆွေးနွေးမှုတွေအားလုံးကအားလုံးလိုချင်နေတဲ့ငင်းချမ်းရေးဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်ကမဖြစ်နိုင်ဘူးလို့ဆိုသူတွေလည်းရှိပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရွှေကုတ်ကိုမြို့သစ်အနီးထီကော်ထောရွာကကရင်နယ်ချဆောင်တပ် PGF ကင်းစခန်းတစ်ခုကို KNLA ပူးပေါင်းတပ်ဖွဲ့တွေကဗုဒ္ဓဟူးနေ့မနေ့ပိုင်းမှာစီးနင်းတိုက်ခိုက်ခဲ့ပါတယ်စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲကိုရခိုင်ပြည်ကျောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကစတင်တဲ့ကမ်ပိန်းတစ်ခုကိုစစ်တွေမြို့မှာပြုလုပ်ခဲ့ပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုချက်တွေပေးပို့လို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။
ယူကရိန်းမှာရုရှားဆင်နွှဲနေတဲ့စစ်ပွဲအဆုံးသတ်ရေးအတွက်တရုတ်နဲ့ရုရှားတို့ကြားကကောင်းမွန်တဲ့ဆက်ဆံရေးကိုအသုံးချဖို့တရုတ်သမ္မတရှီကျင်ပင်ကိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတိုက်တွန်းလိုက်ပါတယ်။တရုတ်သမ္မတကလည်း14လကြာနေပြီဖြစ်တဲ့ယူကရိန်းစစ်ပွဲရပ်ဆိုင်းလောင်ပြင်သစ်နဲ့အတူလက်တွဲလှုပ်ဆောင်မယ်လို့ပြောပါတယ်။ဒါအပြင်အရက်သားတွေကိုကာကွယ်ပေးဖို့သူ့အစိုးရကပန်ချမ်းမှာဖြစ်တယ်လို့နျူကလ িয়ার လက်နက်တွေမသုံးဖို့နဲ့နျူကလ িয়ার စစ်ပွဲမဖြစ်အောင်ရှောင်ရှားရမှာဖြစ်ကြောင်းလည်းတရုတ်သမ္မတကပြောပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအက်ဆူလာဗန်ဒါလျန်ကတရုတ်သမ္မတရှီကျင်ပင်ကိုရုရှားနိုင်ငံကိုလက်နက်မထောက်ပံ့ဖို့ကြက်တပင်းနဲ့ဘေကျင်းမှာလုပ်တဲ့ဆွေးနွေးပွဲမှာသတိပေးလိုက်ပါတယ်။ဒါပြင်ယူကရိန်းငြိမ်းချမ်းရေးအတွက်လည်းဆက်လက်ဆွေးနွေးကြတာပါ။ရုရှားကိုစစ်လက်နက်ပစ္စည်းတွေတိုက်ရိုက်တမ်းမဖို့တော်ဝတ်တဲ့နည်းနဲ့ပေးတာမျိုးမလုပ်ဖို့တရုတ်နိုင်ငံကိုသတိပေးကြတာဖြစ်ပြီးတော့ဒါနိုင်ငံတကာဥပဒေကိုဆန့်ကျင်တဲ့အပြင်ဥရောပတမကန်နဲ့ဆက်ဆံရေးလည်းတိတိတသားထိခိုက်စေမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကသတိပေးကြတာဖြစ်ပါတယ်။ထိုင်ဝမ်ကိုရောက်နေတဲ့ American Outlook နိုင်ငံခြားရေးရာဥက္ကဋ္ဌ Michael McGon ဟာတိုင်ပင်မှာထိုင်ဝမ်သမ္မတဆိုင်ဝမ်ပါဝင်ထိုင်ဝမ်ရာရှိရတဲ့အစည်းအဝေးပြုလုပ်ခဲ့ပါတယ်။ American ကိုရောက်နေတဲ့ထိုင်ဝမ်သမ္မတက California မှာ American Outlook ဥက္ကဋ္ဌ Kevin McCarthy နဲ့တွေ့ဆုံဆွေးနွေးပြီးနိုင်အနေငယ်ကြာမှာပဲအစည်းအဝေးကိုတက်ရောက်ခဲ့တာလည်းဖြစ်ပါတယ်။ American Party ကြီးနှစ်စလုံးကလွှတ်တော်မှာ9ဦးပါဝင်တဲ့ကိုယ်စားလှယ်ဖွင့်တဲ့အတူထိုင်ဝမ်ကိုရောက်နေတဲ့ Michael McGon ဟာထိုင်ဝမ်အရာရှိတွေစီးပွားရေးဥဆောင်သူတွေနဲ့ American ထိုင်ဝမ်ဆက်ဆံရေးခိုင်မာမဲ့နီလန်းတွေကိုတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။သမ္မတဆိုင်ဝမ်နဲ့တော့စနေနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ဒေသမှာစစ်ကောင်စီတပ်တွေနဲ့လက်နက်ကင်တွန်းလှန်နေကြတဲ့ဒေသခံတပ်ဖွဲ့တွေကြားမကြာခင်ရပ်ပိုင်းတွင်တိုက်ပွဲတွေပြင်းထန်နေလာတဲ့အတွက်မြန်မာနိုင်ငံအရှေ့ပိုင်းဒေသတလွားကနေထိုင်းနိုင်ငံနဲ့ထွက်ပြေးခိုလုံလာတဲ့မြန်မာနိုင်ငံသားဟာဒီရပ်ပိုင်းတွင်မှာပဲ9000ကျော်နေပြီလို့ထိုင်းရာရှိတွေကပြောပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မြွတ်သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ရော့မက်ကလင်းတို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်ကျမသင်္ကီထိုက်ပါ
Thank you.
This program has come to you from the Voice of America, Washington.
Welcome.